Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါရှင် VOA American တန်ရဲ့2022ခုနှစ် January 12ရက်ဗုဒ္ဓဘူးနေ့နံနက်ခင်း VOA မြန်မာပိုင်းစီစဉ်ကို American တီထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio စီစဉ်ကိုရုပ်တံနဲ့ဖြည့်ဆွဲတင်ဆက်နေပါတယ် Line Meter 3249တို့အပြင် Line Lab Meter 190 kHz 1905တို့ကနေလည်းဖမ်းယူနားဆင်နိုင်ပါတယ်ရှင်
မင်္ဂလာမနက်ခင်ပါရှင်ကျမသင်္ကီထိုက်ပါကိုစောမိုးကျော်နဲ့အတူသတင်းတွေတင်ပြပါမယ်အမေရိကန်ပြည်တော်စုမှာမဲပေးခွင့်ဥပဒေပြူရေးအတွက်သမ္မတဘိုင်ဒန်စီရင်နေပါတယ်ဒေါ်ဆန်းစုကြည်ကိုထောင်ချတာဟာအာဆီယံတိုက်တွန်းထားတဲ့အလုံးစုံပါဝင်တဲ့ဆွေးနွေးပွဲကနေဖယ်ထုတ်ဖို့စစ်ကောင်စီရဲ့အကြံအစီလို့ EU ဥရောပသမ္မတကပြောပါတယ်အာဖဂန်ရဲ့ရဟတ်ယင်တွေလေယင်တွေပြန်ပေးဖို့တာလီဘန်ကတောင်းနေပါတယ်ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင်
ကောင်းပါပြီရှင်သတင်းစီစဉ်နောက်ပိုင်းမှာတော့ကြားပြည်နယ်မှာစစ်ကောင်စီတပ်ကနေလေရင်သုံးပစ်ခတ်တိုက်ခိုက်နေတဲ့အခြေအနေကိုတင်ပြတဲ့အခါမှာတော
့ဟိုလွိုက်ကိုတူတီမုန်လဲခရင်းဒီပီယူတို့ခုလုံးဟိုအကြီးကျယ်စေဟိုဗလဲသူစီစီနေပြီနော်ဒီပီနယ်ကြီ
းဒါကတော့ဒေတာကန် PDF တပ်ဖွဲ့ဝင်တဦးပြောသားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါချင်းပြည်နယ်ဘက်မှာတိုက်ပွဲတွေဆက်ဖြစ်နေတဲ့အခြေအနေကိုလည်းတင်ပြမှာပါဒါအပြင်မြန်မာနိုင်ငံမှာအင်တာနက်အခွန်တိုးမြင့်မှုကိုကြိုးဆိုမှုမရှိတဲ့အကြောင်းကိုလည်းကြားဖို့ရှိပါတယ်နောက်ပိုင်းမှာတော့အင်ကာညဆွေးနွေးကန်အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစီကကဘာသလွားခီးသွားစတဲ့အစီအစဉ်တွေကိုတင်ဆက်မှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်တိန်ကီထိုင်းနဲ့ကိုစောမိုးကျော်တို့ကတင်ပြမှာပါရှင်
အမေရိကန်သမ္မတဂျိုးဘိုက်ဒင်နဲ့ဒုတိယသမ္မတကမလာဟဲရစ်တို့ဟာတောင်ပိုင်းပြည်နယ်ဂျော်ဂျီယာကိုအင်ကာနစ်မှာတွားရောက်ပြီးမဲပေးခွင့်ဆိုင်ရာဥပဒေပြူရေးကိစ္စအတွက်စည်းရုံးပါတယ်ရွေးကောက်ပွဲတွေမှာပြည်ထောင်စုအစိုးရရဲ့လုတ်ပိုင်ခွင့်ပို့ပြီးတော့ရစီမဲ့မဲပေးခွင့်ဆိုင်ရာဥပဒေကြမ်းဟာအထက်လွှတ်တော်မှာကြန့်ကြာနေတာဖြစ်ပါတယ
် It's no longer about who gets to vote It's about making it harder to vote
ဘယ်သူတွေမဲပေးခွင့်ရှိတယ်လဲဆိုတဲ့ကိစ္စမဟုတ်တော့ပါဘူးမဲပေးဖို့ခက်ခဲအောင်လုပ်နေတဲ့ကိစ္စကိုပြောနေရတာဖြစ်ပါတယ်လို့သမ္မတဘိုင်ဒင်ကဂျော်ဂျီယာပြည်နယ်မင်ကွန်းမှာအင်ကာနစ်ကထည့်သွင်းပြောဆိုခဲ့တာဖြစ်ပါတယ်လွှတ်တော်က Republican တွေကတော့ဒီဆောင်ရွက်ချက်ကိုတညီတညွတ်ဆန့်ကျင်ကန့်ကွက်နေကြပြီးအမေရိကန်ရဲ့ပြည်နယ်50မှာပြည်နယ်တစ်ခုချင်းစီကကိုယ်ပိုင်စည်းမျဉ်းတွေချမှတ်တင်တယ်လို့ပြောဆိုနေကြတာဖြစ်ပါတယ်မဲပေးတဲ့အချိန်အစဉ်အလာအတိုင်းနိုဝင်ဘာလအစောပိုင်းရွေးကောက်ပွဲရက်တွေမတိုင်ခင်ကြိုတင်မဲပေးနိုင်တဲ့ရက်ကန့်သက်ချက်စားရက်ကနေပေးပို့မဲထည့်မှုကိုခွင့်ပြုချက်တို့အပါအဝင်ကိုပိုင်စည်းမျဉ်းတွေကိုပြည်내တစ်ခုချင်းစီကချမှတ်ဖို့ပြောဆိုတာဖြစ်ပါတယ်2020ပြည်내သမ္မတရွေးကောက်ပွဲမှာသမ္မတတက်တန်တကြိမ်သာတာဝန်ထမ်းဆောင်ရသေးတဲ့အရင်သမ္မတဒေါ်နယ်ထရန့်ကိုလက်ရှိသမ္မတဘိုက်ဒင်ကအနိုင်ရခဲ့တာပါကိုရိုနာဗိုင်းရပ်စ်ကပ်ပြီးကာလအတွင်းရွေးကောက်ပွဲရက်မှာလူတွေပြည့်နေတဲ့မဲယုံတွေမှာအစင်အလာအတိုင်းမဲသွားထည့်စရာမလိုအောင်တိုးချဲ့ဆောင်ရွက်ခဲ့တဲ့စားရိုက်ကနေမဲပေးမှုမဲပေးချိန်တိုးမြင့်မှုမဲပေးရက်တိုးပေးခဲ့တဲ့ပြည်내တချို့မှာဗိုက်ဒင်အနိုင်ရခဲ့တာဖြစ်ပါလေရှင်
။ဒါမဲ့ရတတပတ်တွေအတွင်းဥရောပတိုက်လူဦးရေရဲ့တဝက်လောက်ဟာကိုဗစ်အိုမီကရန်ကူးစက်ရလိမ့်ကူးစက်ခံရလိမ့်မယ်လို့ WHO ကျန်းမာရေးအဖွဲ့ကြီးကအင်္ဂါနေ့မှာပြောဆိုလိုက်ပါတယ်။လက်ရှိကူးစက်မှုအနှုန်းတိုင်းဆိုလို့ရှိရင်လာမယ့်တလခွဲနဲ့နှစ်လလောက်အတွင်းမှာဥရောပလူဦးရေရဲ့ထက်ဝက်ကျော်ဟာအိုမီကရန်ကူးစက်ခံရလိမ့်မယ်လို့ WHO ရဲ့ဥရောပဆိုင်ရာညွှန်ကြားရေးမှူး Hans Kluge ကသတင်းစာရှင်းလင်းပွဲမှာသတိပေးပြောကြားခဲ့တာပါ။အိုမီကရန်နဲ့ Delta မျိုးကွဲသစ်နှစ်ခုကူးစက်မှုကြောင့်2022ခုနှစ်ပထမတစ်ပတ်ထဲမှာတင်လူဥရောပလူဦးရေရဲ့ခုနှစ်သန်းကျော်ကူးစက်ခံခဲ့ရတယ်လို့လည်းပြောဆိုပါရစေ။2021ခုနှစ်ကုန်အထိDelta မျိုးကွက်သစ်ကူးစက်ခံရရတဲ့ဥရောပတစ်ခွင်မှာအခုအခါမှာ Omicron ကအဓိကကူးစက်နေပြီး DA line လို့တဟုန်ထိုးကူးစက်ပြန့်ပွားသွားတယ်လို့ဆိုပါတယ်။ Omicron ဟာ Delta နဲ့ကူးစက်မှုများပေမဲ့ရောဂါပြင်းထန်မှုနဲ့သေဆုံးမှုအတိုင်းအတာဟာတခြားပိုးတွေနဲ့တခြားမျိုးကွက်ပိုးတွေနဲ့ဘယ်လောက်အထိကွာခြားမှုရှိတယ်ဆိုတာကိုတော့သိပ္ပံနည်းကြားအလုံးသဘောတူလက္ခဏာမျိုးမရှိသေးဘူးလို့ WHO ကပြောဆိုပါတယ်။ Omicron ဟာကောက်ွယ်ဆေးအပြည့်ထိုးထားသူတွေကိုလည်းကူးစက်နိုင်ပါတယ်
ရုရှားရဲ့ဥရောပလုံခြုံရေးအပေါ်စိုးရိမ်ချက်တွေနဲ့ပတ်သက်ပြီးဒီသတင်းပါအတွင်းအမေရိကန်နဲ့တွေ့ဆုံဆွေးနွေးမှုကနေတိုးတက်ဖြစ်ထွန်းမှုတစ်ခုထွက်လာဖို့မျှော်လင့်ချက်သိမရှိကြောင်းရုရှားအစိုးရကအင်ကာနီမှာပြောဆိုလိုက်ပြီးအမေရိကန်ဘက်ကတော့လက်ရှိတင်းမာမှုတွေရဲ့အဓိကအကြောင်းရင်းကယူကရိန်းနယ်စပ်အညီမှာရုရှားဘက်ကအကြီးအကျယ်စစ်အင်အားတည်ဆောက်မှုကြောင့်ဖြစ်တယ်လို့ပြောဆိုလိုက်ပါတယ်အမေရိကန်တာဝန်ရှိသူတွေနဲ့ဆက်ပြီးညှိနှိုင်းဖို့တင့်မတင့်မဆုံးဖြတ်ခင်ဘရက်ဆဲမှာဗုဒ္ဓဟူးနေ့လုပ်မဲ့ဆွေးနွေးပွဲနဲ့ဗီယက်နာမှာကြာသပတေးနေ့လုပ်မဲ့ဆွေးနွေးပွဲရလဒ်တွေကိုစောင့်ကြည့်မယ်အကြောင်းရုရှားအစိုးရကဆွစ်ဇာလန်နိုင်ငံဂျီနီဗာမှာတနင်္လာနေ့ကအမေရိကန်တန်တမန်တွေနဲ့တွေ့ဆုံဆွေးနွေးပြီးနောက်ကျမှာပဲပြောဆိုတာဖြစ်ပါတယ်။ဒါပေမဲ့လည်းအမေရိကန်မှာတော့နိုင်ငံရေးဌာနကြီးအမြဲတမ်းအတွင်းဝင်ဗစ်တိုးရီးယားနူလန်ကသတင်းထောက်တွေကိုပြောရမှာတော့ရုရှားဘက်ကတင်းမာမှုတွေလျှော့ချမယ်အရေးရောက်တစွန်းတစမှမတွေ့ရဘူးလို့ပြောပါတယ်ယူကရိန်းရဲ့အရှေ့ပိုင်းနေဆက်တရှောင်းမှာတပ်ဖွဲ့ဝင်တသိန်းချထားတဲ့ရုရှားဘက်ကဖန်တီးတဲ့ပြဿနာသာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်ရှင
်ကာဇက်စတန်နိုင်ငံမှာရောက်ရှိနေတဲ့ရုရှားဥဆောင်တဲ့ CSTO လုံခြုံရေးမှာမိတ်အဖွဲ့ဝင်နိုင်ငံတွေကတပ်ဖွဲ့တွေဟာတာဝန်ပြီးဆုံးပြီးနှစ်ရက်အကြာမှာပြန်လည်ထွက်ခွာတော့မှာဖြစ်ကြောင်းအင်ကာနေမှာကာဇက်စတန်သမ္မတတူခရီကပြောဆိုပါရယ်ပြီးခဲ့တဲ့ရတတပတ်တွေအတွင်းကကာဇက်စတန်နိုင်ငံမှာဆန္ဒပြပွဲတွေနဲ့မတည်ငြိမ်မှုတွေဖြစ်ခဲ့တာကိုတိန်နှင်းဖို့အတွက်သမ္မတကတောင်းဆိုခဲ့တာကြောင့်ဆိုဗီယက်နိုင်ငံဟောင်းလေးနိုင်ငံပါဝင်တဲ့တပ်တွေပါ CSTO တပ်ဖွဲ့ဝင်တွေရောက်ခဲ့လာကြတာဖြစ်ပါတယ်ဇန်နဝါရီလ2ရက်နေ့တုန်းကလောင်စာစင်းနှုံးနဲ့ကိုစင်းနှုံးတက်တာတွေကိုအခြေခံပြီးစတင်ခဲ့တဲ့လူလူဆန္ဒပြပွဲတွေဟာအာဏာရှင်စန့်ကျင်ရေးနဲ့နိုင်ငံရေးအပြောင်းအလဲတွေကိုတောင်းဆိုခဲ့ပါတယ်ဒီဆန္ဒပြပွဲတွေဟာ1992ခုနှစ်ကာဇက်စတန်လွတ်လပ်ရေးရပြီးနောက်အကြီးအမားဆုံးဖြစ်တဲ့ဆန္ဒပြပွဲတွေဖြစ်ပါတယ်။ရုရှားဥဆောင်တဲ့ CSTO လုံခြုံရေးမဟာမိတ်တပ်ဖွဲ့တွေအနေနဲ့နှစ်ရက်အတွင်းပြန်လည်ထွက်ခွာမှာဖြစ်ပြီး၁၀ရက်အတွင်းမှာအပြီးထွက်ခွာမှာဖြစ်တယ်လို့ကာဇက်စတန်သမ္မတကပြောဆိုခဲ့ပါတယ်။ဆန္ဒပြသူလူ9900ကျော်ကိုဖမ်းဆီးထားတယ်လို့လည်းပြည်ထောင်ဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။
ဒီ American Dam နဲ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိတိုင်းထိုမီတာ32 kHz 9335နဲ့9383ညတိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြီးထုတ်လွှင့်ပေးနေပါရရှင
်ယူအီမြန်မာဘိုင်းအစီအစဉ်ရဲ့ဗုဒ္ဓဦးနေမနေ့ခင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့တင်ပြပေးပါမယ်ဒေါ်စန်းစုကြည်ကိုစစ်ကောင်စီကတရားစွဲထောင်ချနေတာဟာဆိုရင်အာဆီယံချမှတ်ထားတဲ့အားလုံးပါဝင်တဲ့တွေ့ဆုံဆွေးနွေးမှုကနေဖဲထုတ်ဖို့ကြံစီမှုဖြစ်တယ်လို့ဥရောပသမဂ္ဂ EU ကအင်ကာနီမှာပြောဆိုလိုက်တယ်လို့နော်ဝေနိုင်ငံကတော့လုံခြုံရေးကောင်စီဘက်ကမြန်မာအရေးဆက်လက်ဆောင်ရွက်ဖို့တွန်းအားပေးမဲ့အကြောင်းပြောပါတယ်တက်ဆိုင်သူအားလုံးတွဲဆုံဆွေးနွေးအဖြစ်ရှာရေးအချက်လဲပါတဲ့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံရဲ့ဘုံသဘောတူညီချက်၅ရပ်ကို EU ကလည်းကြိုးဆိုထားတာဖြစ်ပါတယ်ဒါပေမဲ့အခုဒေါအောင်ဆန်းစုကြည်ကိုစစ်ကောင်စီကတရားစွဲဆိုထောင်ချနေတဲ့လို့ရတွေ့ဟာဆိုရင်အားလုံးပါဝင်တဲ့တွဲဆုံဆွေးနွေးရေးမှာဒေါအောင်ဆန်းစုကြည်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အပါအဝင်ရွေးကောက်ခံခေါင်းဆောင်တွေမပါဝင်နိုင်ရေးပြောင်ပြောင်တင်းတင်းကြံစီချက်ဖြစ်တယ်လို့ EU ရဲ့ကြေညာချက်မှာဖော်ပြပါတယ်။မတရားဖမ်းဆီးခံထားရသူအလုံးနဲ့နိုင်ငံရေးအကျဉ်းသားအလုံးကိုချွင်းချက်မရှိချက်ချင်းပြန်လွှတ်ဖို့လဲဥရောပသမ္မတကတောင်းဆိုပါတယ်။အလားတူပဲကုလသမ္မတလုံခြုံရေးကောင်စီမှလက်ရှိအလှည့်ကျဥက္ကဋ္ဌတာဝန်ယူထားတဲ့နော်ဝေနိုင်ငံကလည်းဒေါ်ဆန်းစုကြည်ကိုထောင်ခံချမှတ်တဲ့အပေါ်မှာရှုတ်ချလိုက်ပြီးလုံခြုံရေးကောင်စီမှမြန်မာအရေးဆက်လက်ဆောင်ရွက်ဖို့တွန်းအားပေးသွားမယ်အကြောင်းနော်ဝေနိုင်ငံသားရေးဝင်ကြီးရဲ့ကြေညာချက်မှာပြောဆိုထားပါတယ်ရှင်။
မြန်မာနိုင်ငံမှာပြီးခဲ့တဲ့ရက်သတ္တပတ်အတွင်းအရှိန်မြင့်လာတဲ့ထိုးစစ်တွေကြောင့်ကလေး၄ဦးသေဆုံးခဲ့ပြီးအခြားကလေးတွေကိုလည်းအင်္ဂါချွေးနဲ့အထိထိခိုက်ဒဏ်ရာရခဲ့တဲ့အပေါ်ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကအင်္ဂါနေ့တုန်းကကြေညာတဲ့စာအုပ်ထုတ်ပြန်ပြီးကန့်ကွက်ရှုံချလိုက်ပါတယ
် particularly outraged about attacks on children
တိုက်ပွဲနဲ့တိုးပြီးဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းကလေးတွေပေါ်တိုက်ခိုက်တာတွေကိုအလွန်ကိုပဲမခံမရနိုင်ဖြစ်မိပါတယ်လို့ကုလသမဂ္ဂအတွင်းရင်းမှုချုပ်ဂျုံပြောခွင့်ရပုဂ္ဂိုလ်စတီဗင်ဒူဂျာရက UNICEF ရဲ့ကြေညာချက်နဲ့ပတ်သက်ပြီးနယူးယောက်ကုလသမဂ္ဂအစအဦးမှသတင်းတောက်တွေကိုပြောကြားစဉ် အခုလိုပြောဆိုခဲ့တာပါဇန်နဝါရီလ၈ရက်နေ့တုန်းကချင်းပြည်နယ်မတူပီမှာအသက်၃နှစ်အရွယ်ကလေးငယ်တူတိစုံခဲ့ပြီးအခြားကလေး၂ဦးကလွိုက်ကော်မှာလက်နက်ကြီးနဲ့ပစ်ခတ်မှုတန်းကြောင့်ဒဏ်ရာရရှိခဲ့ပါတယ်ခုနှစ်ရက်နေ့မှာလည်းအသက်၄နှစ်နဲ့၁၈နှစ်အရွယ်ကလေးငယ်၂ဦးဒဝယ်မြို့မှာပြစ်ဒဏ်ခံခဲ့ရပြီးဒီဇင်ဇန်နဝါရီလ၅ရက်နေ့မှာရှမ်းပြည်နယ်အတွင်းအသက်၁နှစ်နဲ့၄နှစ်အရွယ်ကလေး၂ဦးလက်နက်ကြီးပစ်ခတ်မှုကြောင့်ဒဏ်ရာရခဲ့တယ်လို့ UNICEF ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။တိုင်းပြည်နဲ့စစ်ပွဲတွေတိုးလာတာတွေနဲ့လေကြောင်းကတိုက်ခိုက်တာတွေလက်နက်ကြီးနဲ့ပစ်ခတ်တာတွေကိုလည်းကန့်ကွက်ရှုတ်ချတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်
။အာဖဂန်နစ္စတန်နိုင်ငံမှာပြီးခဲ့တဲ့ဩဂုတ်လကအမေရိကန်ထောက်ခံထားတဲ့အစိုးရပြိုကွဲပြီးတဲ့နောက်အိန္ဒိယနိုင်ငံတွေကိုလေရင်မှုတွေပြန်တန်းထွက်ပြေးခဲ့ကြတဲ့လေတပ်လေရင်တွေနဲ့ရဟတ်ယာဉ်တွေကိုပြန်ပေးဖို့ဥဇ်ဘက်ကစ္စတန်နဲ့တာဂျီကစ္စတန်နိုင်ငံတွေကိုတာလီဘန်အစိုးရကတောင်းဆိုလိုက်ပါတယ်။ဒီနိုင်ငံတွေကလေရင်တွေကိုသိမ်းယူတာမျိုးဒါမှမဟုတ်လေအသုံးပြုတာမျိုးကိုတာလီဘန်ဘက်ကဘယ်တော့မှခွင့်ပြုမှာမဟုတ်ဘူးလို့တာလီဘန်ကာကွယ်ရေးဝန်ကြီးကမြို့တော်ကာဘူးမှာအင်ကာနီကလုပ်တဲ့အခမ်းအနားမှာပြောဆိုခဲ့တာဖြစ်ပါတယ
်။ Omicron ရဲ့အခြားကိုဗစ်မျိုးကွဲသစ်တွေပြန့်နှံ့မှုဆိုးဝါးလာနေတာကြောင့်နေကွေးကြဆင်းနေတဲ့ကမ္ဘာစီးပွားရေးကိုအခြေအနေပိုဆိုးသွားစေနိုင်တဲ့အန္တရာယ်တွေရှိနေကြောင်းနဲ့အထူးသဖြင့်တော့ဆင်းရဲတဲ့ဖွံ့ဖြိုးဆဲနိုင်ငံတွေပေါ်ပုံမထိခိုက်နိုင်ပြီးဝင်ငွေမညီမျှမှုတွေတိုးလာနိုင်တယ်လို့ကမ္ဘာ့ဘဏ်ကအင်္ဂါနေ့မှာသတိပေးလိုက်ပါတယ်။အခုနောက်ဆုံးကမ္ဘာ့ဘဏ်ရဲ့6လပတ်နေဝက်အစည်းအဝေးကမ်းစာမှာကမ္ဘာစီးပွားရေးတိုးတက်မှုနှုန်းကိုပြီးခဲ့တဲ့ဇွန်လကထုတ်ပြန်ထားတဲ့နှုန်းထက်3.2%ရာနှုန်းပုံမကျဆင်းမယ်လို့ခန့်မှန်းထားပါတယ်။ကမ္ဘာစီးပွားရေးတိုးတက်မှုနှုန်းဟာပြီးခဲ့တဲ့နှစ်က 5.5 ရှိခဲ့ရာကနေဒီနှစ် 2022 ခုနှစ်မှာ 4.1 ရာခိုင်နှုန်းကိုနှစ်ကွေးကျဆင်းသွားမယ်လို့ခန့်မှန်းထားပါတယ
်။မတ်တန်ကြီးထိုင်းနဲ့ကိုစောမိုးကြပါရှင်ဗုဒ္ဓဘုနေ့နေ့နဲ့ခင်တဲ့င်းအစီအစဉ်ကိုတင်ဆက်ခဲ့တာပါ။မကြာခင်မှာတော့မြန်မာနိုင်ငံမှာကြိုးဆိုသူမရှိတဲ့အင်တာနက်အခွန်တိုးမြင့်မှုအကြောင်းကိုကြားဖို့ရှိပါတယ်။အခုတော့ကယားပြည်နယ်မှာတိုက်ပွဲတွေဆက်ပြီးဖြစ်နေတဲ့အခြေအနေကိုကြည့်ကြရအောင်ပါ။ကယားပြည်နယ်လိုက်ကော်မှာစစ်ကောင်စီတပ်နဲ့ KNY အမျိုးသားများကာကွယ်ရေးတပ်အကြားမနေ့ကတနေ့ကုန်တိုက်ပွဲတွေဖြစ်ခဲ့ပြီးတော့စစ်ကောင်စီဘက်ကလေရင်နဲ့ပစ်ခတ်တာတွေလည်းရှိခဲ့ပါတယ်။မြို့ပေါ်မှာတော့ဒေသခံပြည်သူတွေမရှိသလောက်နေသွားပြီးအိုးအိမ်ဆွန့်ခွာထွက်ပြေးနေရသူတွေအတွက်လည်းအကူအညီတွေလိုအပ်နေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်ကပြောပြမှာပါရှင
်။လိုက်ကော်မြို့ကရွာတန်းရှိနဲ့မိုင်းလုံးရက်ွက်တဝိုက်မှာအင်္ဂါနေ့မနေ့ပိုင်းကစပြီးစစ်ကောင်စီတပ်နဲ့ KNY အမျိုးသားများကာကွယ်ရေးတပ်KNDF ကနှစ်ဖက်တိုက်ပွဲတွေတနေကုန်ဖြစ်ခဲ့တယ်လို့ KNDF ကသတင်းထုတ်ပြန်ထားပါတယ်။ဒါအပြင်လွိုင်ကော်မြို့ပေါ်ကိုတိုက်လေရင်နှစ်စီးနဲ့၉ချိန်ပစ်ခတ်ခဲ့တယ်လို့ KNDF ပြောရေးဆိုခွင့်ရှိသူကပြောပါတယ
်။ဒီနှစ်တိုက်ပွဲကတော့ဒီကျွန်တော်တို့မိုင်းလုံးလွိုင်ကော်မြို့ပေါ်လို့ပြောရမှာပေါ့လေ။ကျွန်တော်တို့မိုင်းလုံးရွာတန်းရှိကြမှာရှိတဲ့ဖြစ်ဟပေါ့လေ။ကျွန်တော်နားလေတက်လောက်ကတော့အဲ့လိုဖြစ်တယ်နော်။တနင်္ဂနွေမှာတိုက်ပွဲဖြစ်ပါရဲ့ဒါပေမဲ့အထူးခြားဆုံးကတော့ညနေ9နာရီပွဲကြကြောလောက်မှာတော့ဂျက်လီနဲ့ထပ်ပြီးလာတိုက်ခိုက်ရပေါ့လေလာတိုက်ခိုက်ရဲလာတိုက်ခိုက်တော့အချိန်ကြီးကတော့အလုံးပဲစစ်တပ်ကတိုက်ခိုက်တဲ့ဟာကြီးအလုံးကတော့ကျွန်တော်စီမရောက်ပါဘူးတင်းဒီနဲ့ကိုကျင်းတာပြည့်တယ်ဒါပေမဲ့ကျွန်တော်စီကိုရောက်ဘူးတခြားဒီဝါရီပဲဦးတီ sorry မြို့ပုံမှာရှိတဲ့အင်ဒီပဲဦးတီပြီးမှလုံတဲ့ပုံစံမျိုးတွေလည်းဖြစ်တော့များတော့ပေါ့လေဒါကတော့ဒီကနေ့အချိန်ကြီးပေါ့လေဟုတ်
တိုက်ပွဲအတွင်းမှာစစ်ကောင်စီတပ်သား20အထိတေဆုံးခဲ့ပြီးလက်နက်ကြီးလက်နက်ငယ်နဲ့ကြီးတွေကိုသိမ်းဆီးရမိတယ်လို့ KNDF ကထုတ်ပြန်ထားပေမဲ့ဒီပေါ် VOA အနေနဲ့သိကြားအတိမပြုနိုင်သေးပါဘူးလိုက်ကောင်နဲ့အနည်းတဝိုက်မှာတော့နေထိုင်သူဒေသခံမရှိသလောက်နေသွားပြီလို့ KNDF ပြောရေးဆိုခွင့်ရှိသူကပြောပါတယ
်ဒီမှာကတိုက်ပွဲတွေပဲရှိတော့မှာပေါ့လေနော်စစ်ကောင်စီကတော့လိုက်ကောင်တို့ဒီမိုလဲခရီးနေပြီးယူတခုလုံးအကြီးကြီးစေဘာလဲထိုးစီစီမဲ့ပြီးနော်ဒီပြည်နယ်ယူဟိုတိမ်ပိုင်မယ်ဆိုရင်ယူဆကတော့အခိုင်အမာရှိတာပုံရပါတယ်လေကျွန်တော်စဉ်းစားတာဒါပေမဲ့လည်းဟိုကျွန်တော်တို့ကတော့ကျွန်တော်ကျင်းတဲ့တခုလုံးရဲ့ဘောသားကတော့ဟိုထိုးလာတဲ့ဟိုစစ်ကြောင်းတွေအားလုံးတော့ကျွန်တော်တို့ဒီမှာတောင်းလိုက်တလောက်ကတော့ကျွန်တော်ခုခံတိုက်ခိုက်မယ်ပြီးကျွန်တော်ပြည်နယ်ကိုကျွန်တော်ကွယ်ရမယ်ဆိုတော့ဟိုအချင်းကြီးတွေအားလုံးတော့ကျွန်တော်ကျင်းတဲ့ရေပေါ်မှာအတိအကျရှိကြတယ်ဆိုတော့ကျွန်တော်ဟိုပြောလို့ရတယ်ဗျဟုတ်
ရိုက်ကောင်နဲ့အနီးတစ်ဝိုက်ကစစ်ဘေးဒုက္ခသည်တွေကိုပြည်သူအချင်းချင်းကူညီပေးနေတာမှာရှမ်းပြည်တောင်ပိုင်းစီဆိုင်မြို့နယ်ကစိုက်ခေါင်စံပြကျွေးရွာမှာလဲစစ်ဆောင်သားသူတွေအတွက်ဘာသာရေးအဆောက်အအုံတွေမှာနေရာထိုင်ခင်းကျင်းစင်ပေးထားပါတယ်။စီဆိုင်ကစစ်ဆောင်ကယ်ဆယ်ရေးနေရာတွေစီရောက်လာကြသလိုအင်္ဂါနေ့အထိစိုက်ခေါင်မှာရောက်လာသူတွေလဲ900ဝန်းကျင်အထိရှိနေပြီးသူတို့တွေရဲ့အစားအသောက်နေထိုင်ရေးအတွက်လိုအပ်ချက်တွေရှိနေတဲ့အကြောင်းစိုက်ခေါင်ဒေသခံကုဇော်မင်းကပြောပါတယ်
။ကျွန်တော်တို့စိုက်ခေါင်ကိုရောက်နေတာ3ရက်လောက်ရှိပြီဗျာ။အခုဒီနေ့ကြည့်တော့900ပတ်ဝန်းကျင်မှာရှိနေပြီဗျကျွန်တော်တို့သရင်လာပေးတယ်လို့ပေါ့တချို့ကတော့သရင်မပေးဘဲနဲ့သူတို့အမျိုးတွေမှာနေတာတော့ရှိနေတယ်ဗျကျွန်တော်တို့အဲ့ဒါလေးတွေလိုက်ပြီးမှစုစည်းပြီးသရင်တွေကောက်ဖို့လည်းပြင်နေပါတယ်ဗျဟုတ်လိုအပ်ချက်ကတော့တော်တော်လေးများတယ်ဗျအဝတ်ထည်တွေစောင်းနေလဲလို့တယ်စားတောက်เสียစံစီတွေလဲလို့တယ်ကျွန်တော်တို့ဒေါ်လာ30တော့မြို့မစီထဲမှာကျွန်တော်တို့ NGO ဖွဲ့ Price ဖွဲ့တွေနဲ့ပေါင်းပြီးမှအလူခံတယ်တချို့လဲအလူရှင်တွေကိုယ်တိုင်လာလူတာရှိတယ်အဲ့ဒါလေးတွေကိုတော့ကျွန်တော်တို့စနစ်တကျတိုက်ဝေပြီးဖို့ပြင်ဆင်နေတယ်ပေါ့အဖြစ်ချင်းရောက်ရောက်တော့အပတ်စုံအောင်တော့မလုပ်နိုင်သေးဘူးကြာကျွန်တော်တို့အခုမှလူတွေကလည်းတပွဲပွဲလာတော့ဆိုတော့
ကြားတည်နေကနေရောက်လာတဲ့ဆစ်ဆောင်တွေမှာအများစုကအမျိုးသမီးတွေဖြစ်ပြီးတော့အသက်အရွယ်ကြီးသူနာမကျန်းသူတွေနဲ့ကလေးငယ်တွေအပြင်မွေးကနေကိုယ်ဝန်ဆောင်တွေလည်းပါဝင်ပါတယ်။တိုက်ပွဲနဲ့လက်နက်ကြီးတံတွေကြောင့်အများစုကအိုးအိမ်ဆုံးခွာလာကြတာပါ။ကိုယ့်ရဲ့နေအိမ်မပြည့်စည်ဖို့နဲ့အိမ်ပြန်နိုင်ဖို့အတွက်ကိုလည်းမျှော်လင့်နေကြပါတယ်။လိုက်ကောစီတိုင်းလမ်းမကြီးနဲ့လိုက်ကောပင်လောင်းလမ်းမကြီးမှာဆစ်ကောင်စီရင်တွေအသွာအလာရှိလို့အဲ့ဒီနေရာတွေကိုညနေ6နာရီကနေမနက်6နာရီအတွင်းစစ်ဘေးရှောင်ပြည်သူတွေနဲ့ဒေသခံတွေမဖြတ်ကြဖို့ကိုကရင်ပြည်အမျိုးသားများကာကွယ်ရေးတပ် KNDF ကတရီပေးထားပါတယ်။ကြားပြည်နယ်လွိုင်ကော်မြို့မှာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေကိုရပ်တန့်ပြီးဘေးလွတ်ရာထွက်ပြေးနေရတဲ့ဒေသခံတွေအပေါ်ပိတ်ပင်ကန့်သတ်ထားတာတွေပြန်ရုပ်သိမ်းဖို့ကိုမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrew ကလည်းတနင်္လာနေ့ကတောင်းဆိုထားပါတယ်ခင်ဗျာ
။ကိုရဲမော်ပါရှင်ကြားပြည်နယ်ကတိုက်ပွဲအခြေအနေအကြောင်းကိုတင်ပြပြီးတဲ့နောက်မှာတော့ချင်းပြည်နယ်မှာလည်းတိုက်ပွဲတွေဆက်ပြီးဖြစ်နေတဲ့အခြေအနေကိုကြည့်ကြရအောင်ပါ။ချင်းပြည်နယ်မင်းတပ်မတူပြီးဖလန်းမြို့နယ်ဘက်မှာစစ်ကောင်စီတပ်နဲ့ချင်းကာဝယ်ရေး CDF အဖွဲ့တွေကြားမှာမနေ့ကတိုက်ပွဲတွေဆက်ပြီးဖြစ်နေခဲ့ပါတယ်။စီရေးတင်းမာနေတဲ့မတူပြီးမြို့နယ်ဘက်မှာဆိုရင်စစ်ကောင်စီဘက်ကတပ်အင်အားတွေဆက်ပြီးတော့ဖြည့်လာတယ်လို့လည်း CDF တာဝန်ရှိသူက VOA ကိုပြောပါတယ်။ရန်ကုန်ကသတင်းပေးပို့ထားတာကိုကိုသားမျိုးဦးကပြောပြမှာပါရှင်။
ချင်းပြည်နယ်မင်းတပ်မြို့နယ်ဘက်မှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေအင်္ဂါနေ့မှလည်းဆက်ပြီးတော့တိုက်ပွဲတွေဖြစ်ခဲ့ပါတယ်။စစ်ရင်တန်းတွေကိုမင်းတပ် CDF အဖွဲ့ဘက်ကချုံကိုတိုက်ခိုက်မှုတွေလုပ်ရတာနေပြီးတော့ပြစ်ခတ်တိုက်ခိုက်မှုတွေရှိခဲ့တယ်လို့ CDF ပြန်ကြားရေးတာဝန်ခံ Slain Yoman ကပြောပါတယ
်။စစ်တွေခွဲလောက်မှာနောက်ထပ်တိုက်ပွဲတွေဖြစ်တယ်။ဒီမိုင်တိုင်39မိုင်ဝန်းကျင်မှာပဲတိုက်ပွဲတွေဖြစ်တယ်။ကျွန်တော်တို့ဘက်ကချုံကိုပြစ်တာလေ။ဟိုဘက်ကအထူးတိုက်ကြားတော့မသိရသေးဘူး။မနေ့ကမိုင်တိုင်29မှာနေ့လယ်တနာကြီးရောက်အောင်ပေါ့နော်။ဒါလို့ပြစ်ခတ်ဒီကတော့တက်ကြတာရှိနေအဖြစ်ကလည်းရှိနေဒါပေမဲ့ဘလောက်ကြာသူပြတ်တော့ပြောလို့မရဘူ
းဇန်နဝါရီလ10ရက်နေ့တရင်းလာနေကလည်းမတူပီမျိုးဘက်ကသွားတဲ့စစ်ရင်တန်းတွေကိုမင်းတပ် CDF ဘက်ကချုပ်ခိုးတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်မတူပီမျိုးနယ်ဘက်ကစစ်ကောင်စီတပ်တွေအလုံးရင်နဲ့အင်အားဖြည့်နေတယ်လို့လဲ slide ရောမှန်ကပြောပါတယ
် CAR တော့စစ်ကတော့ခိုးခိုးကြော်တယ်ပြောများတန်တက်ကမသိနဲ့မတူပီကိုအင်အားဖြည့်တဲ့ဘောပဲ
မတူပီမျိုးနယ်တဲမှာတော့မတူပီပလောက်ဝလမ်းအခြေဆိုင်ခပိုင်ရ304တရင်ကိုမတူပီ CDF အဖွဲ့ကနေပြီးတော့တရင်းလာနေညီလေပိုင်းကပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့မတူပီ CDF ပြည်ညာရေးတာဝန်ခံကိုနေလင်းကပြောပါတယ
်မတူပီကနေပလောက်ဝသွားတဲ့လမ်းပေါ့လေပလောက်ဝအခြေဆိုင်ဝင်ခပိုင်ရ304ကိုကျွန်တော်တို့ CDF ဆက်ဆိုင်တာဝင်ဆိုင်တာပေါ့လေမိုင်းခွဲပြီးကြတာအတက်ဆက်ဖက်ကသုံးဦးတာဆုံးပြီးမှအများပြတန်ညာရရှိကြတာပေါ့လေ
မတူပီမျိုးနယ်တဲမှာဇန်နဝါရီလ3ရက်နေ့တဲကမတူပီ CDF အဖွဲ့နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေဇက်ဇက်ဖြစ်နေတာပါမင်းတပ်နဲ့မတူပီမျိုးနယ်တွေမှာလိုပဲချင်းမိနယ်တဲကဖလန်းမျိုးနယ်ဝေဘူးလာမျိုးဘက်မှာလည်းဒီကနေ့တိုက်ပွဲတွေဖြစ်နေတယ်လို့ CNDF ပြည်ညာရေးတာဝန်ခံကပြောပါတယ
်မင်းနဲ့ကိုးနိုင်နဲ့စစ်နိုင်ကြလာမှာတိုက်ပွဲဖြစ်နေအဲ့မှာဝေဘူးလာဒီမှာလည်းသောထောင်သားတဲ့မိုင်းလည်းမိရဲ့သူတို့ဒီကိမ်းမှုဒီရတော့များမယ်နဲ့အတေချီတော့ကျွန်တော်လည်းသိကြမသိရဘူးခုနကပြည်သူခတ်တုံးဆိုလို့
စကိုင်းတိုင်းကလေးမြို့နယ်နှစ်ချောင်းကြည့်ရဘက်ကနေချင်းမိနယ်ဖလန်းမြို့နယ်ဘက်ကိုသွားတဲ့စစ်ကောင်စီတပ်တွေတင်းလာနေညနေပိုင်းကဝေဘူးလာမြို့နီရန်အမ်ကြည့်ရနဲ့ခီသရန်အကြားရောက် CNDF ဘက်ကမနေ့ကလည်းဘုံခွဲတိုက်ခိုက်ခဲ့တယ်လို့ပြောပါတယ်မင်းတပ်ဖလန်းမတူပီစားတဲ့ချင်းမိနယ်တဲကမြို့နယ်တွေဖြစ်နေတဲ့တိုက်ပွဲတွေအတွင်းစစ်တပ်ဘက်မှထိခိုက်မှုတွေများတယ်လို့ CDF ဘက်ကပြောဆိုပေမဲ့ VOA ကတိကျအတိမပြုနိုင်သေးပါဘူးတိုက်ပွဲအခြေအနေတွေကိုသိနိုင်ဖို့စစ်ကောင်စီပြောခွင့်ရကိုလည်းဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူးဇန်နဝါရီလ9ရက်နေ့တနင်္ဂနွေနေ့ညနေကဖလန်းမြို့နယ်ထဲမှာစစ်ကောင်စီတပ်တွေဖမ်းဆီးခဲ့တဲ့ဒေသခံ3ယောက်လည်းခုတက်တိလွတ်မလာသေးပါဘူး တောင်ရပြန်တဲ့အရက်သား9ယောက်ဖမ်းဆီးခံခဲ့ရဖြစ်ပြီးတော့2ယောက်ကိုတော့သူတို့ပြန်လွှတ်ပေးခဲ့ပါတယ်။စစ်တပ်ကအနာသိမ်းပြီးတဲ့နောက်ပိုင်းချင်းမီနဲ့မင်းတပ်မတူပီဖလန်ထန်တလန်ဟာခါကံပလက်စတဲ့မြို့နယ်တွေမှာဒေသခံတွေကလက်နက်ဆွဲကင်ဆန့်ကျင်ခုခံတော်လှန်မှုတွေလှုပ်လာကြတာဖြစ်ပါတယ်ခင်ဗျာ။
ကွန်ကုတားညူတင်ပြသွားတာပါရှင်အခုတော့မြန်မာနိုင်ငံမှာအင်တာနက်အခွန်တိုးမြင့်မဲ့အစီအစဉ်ကိုကြည့်ကြရအောင်ပါဒီမြန်မာနိုင်ငံမှာအင်တာနက်ဝန်ဆောင်မှုတွေအပေါ်အခွန်တိုးမြင့်ကောက်ခံမဲ့အစီအစဉ်ကြောင့်တုံးဆွဲသူတွေလုပ်ငန်းရှင်တွေနဲ့တက်ကြလှုပ်ရှားသူတွေကြားမှာစိုးရိမ်မှုတွေထွက်ပေါ်နေပါတယ်မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါနဲ့ပြီးခဲ့တဲ့နှစ်ထဲဆင့်အာနာသိမ်းပြီးတဲ့နောက်ပိုင်းမှာနိုင်ငံကြီးအကျက်အတဲတွေကြားနောက်ထပ်အခက်အခဲတွေကြုံနေရမယ့်အခြေအနေစိုးရိမ်မှုတွေပေါ်ကိုအောင်လင်းဦးကစူးစီးတင်ပြထားပါရှင
်အင်တာနက်ဝန်ဆောင်မှုတွေပေါ်ကုန်သွယ်လုပ်ငန်းကတိုးကောက်မဲ့အစီအစဉ်ကြောင့်မိုဘိုင်းလက်ကင်ဖုန်းနဲ့အွန်လိုင်းသုံးသူတွေဒါမှမဟုတ်ဆက်သွယ်ရေးလုပ်ငန်းတွေနဲ့လူခွင့်ရေးလှုပ်ရှားသူတွေကလည်းစိုးရိမ်လာပါတယ်ဒီကနေ့သတင်းပတ်မှာစတင်အသက်ဝင်တဲ့အခွန်အရေးပြင်ဆင်ချက်အရစင်ကတ်အသစ်ဝယ်ယူအသုံးပြုတဲ့အခါအခွန်ငွေဖြည့်7000ပေးရမှာဖြစ်သလိုအင်တာနက် data ဝန်ဆောင်မှုလုပ်ငန်းကရလာတဲ့ဝင်ငွေပေါ်မှာလည်းကုန်သွယ်ကွန်15,000နုန်းထိကောက်ခံသွားမှာပါဒီစီစဉ်ကြောင့်အင်တာနက်ဆက်သွယ်မှုတွေပေါ်အားထားလာနေရတဲ့တာမန်ပြည်သူတွေကြားဝင်ထုတ်ဝင်ပို့ဖြစ်လာရတယ်လို့လည်းလှန်တရာမျိုးကနည်းပညာကျောင်းသားတယောက်ကပြောပါရတယ်
ဟုတ်ကဲ့ဒါတခုပေါ်မှာဒီကုန်သွယ်လုပ်ငန်းကွန်ဒီ2000ထပ်တိုးကောက်တယ်ပေါ့နော်ဒီကဒီအင်တာနက်ပေါ်မှာအခွန်15,000ကျော်တိုးကောက်တာတရားပေါ့နော်ဒါမဖြစ်ပြန်ပါဘူးကျွန်တော်တို့ဒီစံတရာမှာဒီလိုရှိနေပေါ့နော်ဒီအခြေခံလမ်းကများပါတယ်အဲ့တော့အဲ့ဒီပေါ်မှာအခွန်တိုးကောက်တော့ကျွန်တော်တို့မှာနေ့စဉ်များများဝန်ထုတ်ဝင်လို့ဖြစ်ပါတယ်
ဒီမှာနိုင်ငံမှာဖေဖော်ဝါရီလ1ရက်ဆီယနာသိမ်းပြီးနောက်ပိုင်းနိုင်ငံရေးချက်တွေနဲ့လက်နက်ကင်ပိပကတ်တွေကြားလူခွင့်ရေးချုပ်ပေါင်းမှုသတင်းတွေထွက်ပေါ်နေချိန်မှာပဲအင်တာနက်ဆက်သွယ်မှုတွေပေါ်အကန့်အသတ်ဖြစ်လာမှာကိုတကြွလှုပ်ရှားသူတွေလည်းစိုးရိမ်နေပါတယ်ပြင်သစ်ခြေဆိုင်နယ်စည်းမချသတင်းသမားများအဖွဲ့ RSF ဖြင့်အာရှပစိဖိတ်ရေးရာတာဝန်ခံဒန်နီယယ်ဘတ်စ်တက်ကတော့သတင်းလက်ခွင့်အတွက်စိန်ခေါ်မှုတစ်ခုလို့ပြောပါတယ
် As you know the internet is really central fundamental to the flow of information in Myanmar.
ဒီတဲ့အတိုင်းပဲမြန်မာနိုင်ငံမှာသတင်းစီးပွားမှုဟာတကယ်ကိုမရှိမဖြစ်အရေးကြီးပါတယ်။အထူးသဖြင့်ပြီးခဲ့တဲ့ February လကစစ်အာဏာသိမ်းလိုက်တာကြောင့်အချက်အလက်မှန်တွေသိခွင့်မရတော့ပါဘူး။လူတွေကအင်တာနက်အပေါ်မှာအားထားနေကြရတဲ့အချိန်မှာအခုလိုဝန်ဆောင်မှုတွေကိုအခွန်တိုးမြှင့်လိုက်တာဟာသတင်းစီးပွားမှုအပေါ်မှာတော့မကတာမန်လူလူအတွက်ပါဝန်ထုတ်ဝန်ပိုဖြစ်ရပါတယ်။
ဒီမှာစေကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်လက်မှတ်ရေးထိုးထုတ်ပြန်လိုက်တဲ့အခုပဲပြင်ဆင်ချက်နဲ့ပတ်သက်လို့သတင်းထုတ်ပြန်ရမှာတော့တိုင်းပြည်ဝင်ငွေပိုရဖို့ပြင်အင်တာနက်အလွန်ကျွံသုံးစွန့်မှုတွေကြောင့်ပြည်သူတွေရဲ့အလောက်ကနေနဲ့လူငယ်တွေရဲ့စိတ်ပိုင်းရုပ်ပိုင်းထိခိုက်မှုတွေကိုရှော့ချနိုင်မှုရည်ရွယ်အကြောင်းဖော်ပြထားပါတယ်။ဒါပေမဲ့လည်းမြန်မာပြည်သူတွေရဲ့နေ့တူဝါဘဝမှာတနေ့တစ်ခြားအရေးပါလာနေတဲ့အင်တာနက်နဲ့ဆက်သွယ်မှုတွေမှာအကန့်အသတ်ဖြစ်လာမဲ့အစီအစဉ်ကိုလူငယ်တွေကိုယ်တိုင်ကလည်းသဘောမချကြပါဘူး။အထူးသဖြင့်ကိုဗစ်ကပ်ရောဂါနဲ့နိုင်ငံရေးပြဿနာတွေကြောင့်အခက်အခဲတွေနဲ့ရင်ဆိုင်နေရချိန်မှာဒဘူဘောနှပူစင်းဖြစ်ရတယ်လို့လှန်တရာမျိုးကန်နေပညာကျောင်းသားကပြောပါရယ်
။စဉ်ကြက်တကြက်ကြောင်းသုံးနိုင်တယ်ပဲကျွန်တော်တို့ဒီမှတ်ပုံပြင်နေလို့တင်လာပါပဲ။အခုလိုမျိုးပြည်သူ့အပေါ်ကိုဒါဝန်ထုတ်ဝန်ထုတ်ဖြစ်အောင်အပြည့်အစုံနေပညာနဲ့ဖြည့်ဆည်းနေရတာကိုတမင်တကာကိုရည်ရွယ်ချက်ရှိပြီးလုံးဝကြိုးစားဖို့ရှိနေတ
ာ။အင်တာနက်ဝန်ဆောင်မှုပေါ်အခွန်တိုးမြင့်လိုက်တာကြောင့်မြန်မာနိုင်ငံမှာလူမှုရေးစီးပွားရေးရက်ခတ်မှုတွေကြီးမားနိုင်တယ်လို့လည်း RSF ဖွဲ့ရဲ့အာရှပစိဖိတ်ရေးတာဝန်ခံဒန်နီယယ်ဘတ်စတက်ကသတိပေးပါတယ်
။ This kind of move will have very dire consequences on random people, on random citizens in Myanmar and on the whole economy.
ဒီစီးပွားကတာမန်ပြည်သူတွေတော်တော်များများစီးပွားရေးပေါ်မှာလည်းကြီးမားတဲ့အကျိုးသက်တွေရှိလာပါလိမ့်မယ်။စီဝါရေးဟာလေအင်တာနက်အပေါ်မှာအားထားနေရတာပါကျွန်တော်အမြင်တော့ဒါဟာတရေးရှင်ရဲ့လိုလေအရေးကြီးတဲ့ကိစ္စပါ
မြန်မာနိုင်ငံကအဓိကဆက်သွယ်ရေးလုပ်ငန်းကြီးတစ်ခုဖြစ်တဲ့တယ်လီနောမြန်မာကတော့အခုပြည်ပြင်ဆင်ချက်ကြောင့်အများပြည်သူအတွက်လိုအပ်တဲ့ဆက်သွယ်ရေးဝန်ဆောင်မှုဈေးနှုန်းတွေတက်လာမှာဖြစ်တဲ့အတွက်စားသုံးသူတွေဟန်တားဖြစ်မှာစိတ်မကောင်းဖြစ်ရကြောင်းပြီးခဲ့တဲ့သတင်းပတ်သက်မှာပဲကြေညာချက်ထုတ်ပြန်ထားတာပါအခွန်ကောက်ခံမှုပြင်ဆင်ချက်ထုတ်ပြန်ပြီးနောက်ပိုင်းမှာလည်းဆင်းကတ်ရောင်းချမှုတွေကိုဆိုင်းငံ့ထားပါတယ်ခင်ဗျာ
ကောင်းလင်းပြပြသွားတာပါဗုဒ္ဓဘုနေ့နေနဲ့ခင် view မြန်မာပိုင်းစီစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ရှင်အခုတော့ထိုင်းနိုင်ငံရောက်မြန်မာတွေဒီ Omicron ကူးစက်မှုတွေပေါ်မှာစိုးရိမ်မှုတွေရှိနေတဲ့အခြေအနေကိုပြောပြမှာပါရှင်ထိုင်းနိုင်ငံကပြည်내80ကျော်မှာဗီဇာပြောင်း Omicron ကိုဗစ်ပိုးသစ်ကူးစက်သူဦးရေဟာ9000ကျော်ရှိနေပါတယ်။ကိုဗစ်ရောဂါကူးစက်မှုနှုန်းအခုရက်ပိုင်းနဲ့ပြန်ပြီးမြင့်တက်လာနေတဲ့အချိန်မှာမြန်မာနိုင်ငံကရွှေပြောင်းအလုပ်သမားတွေအများဆုံးအလုပ်လုပ်ကင်နေကြတဲ့ဘန်ကောက်၊စမုတ်ပရာဂန်၊ချင်းမိုင်စားတဲ့ဒေသတွေလည်းပါဝင်နေပါတယ်။ဒီအကြောင်း VOA သတင်းတောက်မအေးမှသတင်းပေးပို့ထားတာကိုနားဆင်ကြည့်ရှုကြရအောင်ပါရှင်။
ထိုင်းနိုင်ငံမှာရှိတဲ့ပြည်နယ်89ခုထဲကပြည်နယ်82ခုမှာဗီဇပြောင်းကိုဗစ်ရောဂါအသစ်အိုမီကရွန်ကူးစက်သူတွေရှိနေပါပြီ။ထိုင်းကျန်းမာရေးဝန်ကြီးဌာနရဲ့တရားဝင်သတင်းထုတ်ပြန်ချက်အရအိုမီကရွန်ကူးစက်သူစုစုပေါင်းဇန်နဝါရီလ10ရက်နေ့က9000ကျော်သွားပြီဖြစ်ပါတယ်။ဒီထဲမှာမြန်မာလူသမားတွေအများဆုံးနေထိုင်အလုပ်လုပ်ကြနေကြတဲ့ဘန်ကောက်နဲ့အနီးတစ်ဝိုက်ကပြည်နယ်တွေလည်းပါဝင်ပါတယ်။အခုလိုမျိုးအိုမီကရွန်ကိုဗစ်ကူးစက်သူစီးရင်ဟာသီယုံစည်းကမ်းတွေကတရားဝင်စည်းရင်းဖြစ်ပြီးဒီတမကကူးစက်နေသူတွေရှိနိုင်တယ်ဆိုပြီးစမောစခွန်ပြည်နယ်မှာအခြေစိုက်ထားတဲ့ရှေ့ပြောင်းလို့သမအခွင့်ရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကပြောပါရယ
်58ခုမိသားလောက်ကိုရောက်နေပြီပေါ့နော်လက်ရှိတို့သူရရဲ့ကျမိုက်ဝင်ထုတ်ပြန်ချက်ရတယ်လည်းသီယုံတွေတက်ဆိုင်ရာသီယုံတွေရနေမှာတရားဝင်အကြည့်ပြည့်ချက်ကိုပဲသူထုတ်ပြန်တာဖြစ်ပြီးမှဟိုကိုနီးကိုဟန်နဲ့ ADK နဲ့ဆက်တဲ့ဆင်းတွေမပါသေးဘူးဆိုတော့ကျွန်တော်ထင်ပါတယ်ဒါတော်တော်ပြန့်နှံ့နေပြီဆိုတဲ့သဘောဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ပြည်နယ်ကိုမရောက်ဘူးလားဆိုတော့ကျွန်တော်စမုတ်စာခုံလည်းရောက်လာပြီစမုတ်ပကံတို့ဘာလို့ပဲမှာတော့သူကဟိုသူတို့ကပုံပြီးတန်ကောက်ပြည်နယ်မြေဇက်ကြီးတော်တဲ့လူတွေများတဲ့ခါကျတော့ဟိုကျွန်တော်တို့ပုံများသွားတော့ပေါ့အဓိကကတော့ကျွန်တော်မြန်မာအလို့သမားအများဆုံးရှိတဲ့ဒေသတွေကတော့ကျွန်တော်တို့ဒီဘန်ကောက်ရယ်စမုတ်ပကံရယ်ကျွန်တော်စမုတ်စာခုံရယ်နောက်ရှမ်းဘူးရယ်နောက်ကလျောင်းအဲ့လိုဒေသတွေကတော့ဒါလူစုလူမျိုးအများဆုံးရှိတဲ့ဒေသတွေပေါ့
ချွန်ဘူရီစမုတ်ပရာကန်ဘန်ကောက်စတဲ့နေရာတွေမှာဗီဇပြောင်းကိုဗစ်ရောဂါအသစ်အိုမီကရွန်အများဆုံးကူးစက်နေတာဖြစ်ပြီးမြန်မာရှေ့ပြောင်းလူသမားတွေအများဆုံးအလုပ်လုပ်ကြနေတဲ့စမုတ်ပရာကန်မှာ900လောက်နဲ့မြန်မာနယ်စပ်နဲ့ကပ်နေတဲ့ချင်းမန်ပြည်နယ်မှာ200ဦးလောက်ကူးစက်နေတယ်လို့ဆိုပါတယ်။ထိုင်းနိုင်ငံမှာကိုဗစ်ကူးစက်သူကဇန်နဝါရီလ17ရက်နေ့တရက်ထဲမှာပဲကူးစက်သူ9000ကျော်ရှိခဲ့ပါတယ်။အခုလိုမျိုးကူးစက်သူပြန်များလာပြီမဲ့စိတ်ယုံလုံယုံတွေကတော့ပုံမှန်လေပတ်နေသေးပဲဖြစ်ပါတယ်အခုလိုမျိုးကူးစက်မှုနှုန်းတွေမြင့်တက်လာမယ်ဆိုရင်တော့အလုပ်သမားတွေအတွက်အလုပ်ကံအခွင့်အလမ်းတွေထိခိုက်လာနိုင်တယ်လို့လည်းဦးအောင်ကျော်ကပြောပါတယ်
အလုပ်ကံအခက်အခဲကတော့လက်ရှိအနေအထားမှာတော့ဟိုအခုချိန်ကြီးကျွန်တော်လေ့လာကြည့်တဲ့တော့ဟိုအခက်အခဲမရှိသေးဘူးပေါ့တို့တော့ဒီအိုမီကရွန်ဟာလက်ရှိအနေအထားတက်ကိုကျုံလုံးပြီးကုတ်ကြံပါမှုမျိုးလည်းများလာတယ်ရောဂါအခြေအနေလည်းတအားပြင်းထန်လာတယ်ဆေးရုံတွေမှာလည်းဟိုအလူရကုတာတဲ့အနေအထားမျိုးတွေပြန်ဖြစ်လာအောင်မယ်ဆိုရင်တော့ဟိုဒါဆေးရုံအလုပ်ရုံတွေလည်းဒါဟိုယာယီရနားတာဒီပိတ်သိမ်းတာဒီဖြစ်ကောင်းဖြစ်လာနိုင်တဲ့လက္ခဏာရှိပါတယ
်ထိုင်းနိုင်ငံကယောဂါထိချုပ်ရေးဌာနရဲ့အကြီးအကဲတွေကတော့ကိုဗစ်ကာကွယ်ဆေးထိုးဖို့ကိုတိုက်တွန်းနေပါတယ်ဒေါက်တာစူပါကစ်ဆရီလက်ကတော့အခုလိုတိုက်တွန်းပါတယ
်การระบาดในครั้งนี้เข้าสู่เรื่องของโรคประจำถิ่นได้แล้วนะครับ
ဒီကိုဗစ်ယောဂါပိုးဟာနိုင်ငံအတွင်းမှာဖြစ်နေတဲ့သွေးလွန်တိုကွေနှစ်ဖြားစတဲ့ယောဂါပိုးတွေလိုအမြဲတမ်းကူးစက်နိုင်တဲ့ယောဂါတစ်ခုလိုဖြစ်လာနေပါတယ်။ပြည်သူတွေအနေနဲ့ကာကွယ်ဆေးကိုသာထူးခြားဖို့အစိုးရရဲ့ကယောဂါထိန်းချုပ်ရေးလုပ်ငန်းတွေမှာပူးပေါင်းပါဝင်ကြဖို့တိုက်တွန်းပါတယ်ဆိုပြီးပြောသွားတာဖြစ်ပါတယ်။ထိုင်းနိုင်ငံမှာကိုဗစ်အတည်ပြုလူနာ2,300ကျော်ရှိပြီးဒီထဲမှာမြန်မာရှစ်ပြောင်းလို့တမတိုင်းနဲ့ချီကိုဗစ်ကပ်ရောဂါကူးစက်ခဲ့ကြပါတယ်။ထိုင်းတနင်္ဂနွေလုံးမှာကိုဗစ်ကပ်ဘေးကာလအတွင်းသေဆုံးသူစုစုပေါင်းကတော့2,200နီးပါးရှိလာပြီးဆိုပြီးထိုင်းကျန်းမာရေးဝန်ကြီးဌာနကတရားဝင်ထုတ်ပြန်ထားပါတယ်ရှင်
။ VOA မြန်မာပိုင်းထိုင်းခြေဆိုင်သတင်းတောက်မတ်အေးမှာပါရှင်။မတားခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။ VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကိုတိုက်ရိုက်ကြည့်ရှုနားဆင်အားပေးကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
VOA American တဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ဆိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်8473748.info ဖြစ်ပါတယ် www.vuamese.com/voabermese Salomanga twitter.com/voabermese အတန်းနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ကျွန်တော် soundcloud.com/voabermese ဖြစ်ပါရင် VOA American တန်ရုပ်တန်တဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်
ဒီဝေမြန်မာပိုင်းစီစဉ်ကိုဝါရှင်တန်ဒီစီကနေတိုက်ရိုက်တင်ဆက်နေပါတယ်မြန်မာစံတော်ချိန်နက်6:00ခွဲရှိပါပြီဗီအိုမြန်မာပိုင်းကတင်ဆက်နေတဲ့စီစဉ်နေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါတယ်ရှင်အခုဒုတိယပိုင်းနိုင်ရွယ်အတွက်ဆက်လက်တင်ဆက်မယ်အပတ်စဉ်ကဏ္ဍတစ်ခုမှာတော့ကျွန်တော်တို့စီစဉ်ဖက်ကိုပြေးလာတဲ့လူကဒီ
တုံးရဲ့အတော်တွင်းမှာတော့လူဦးရေကတော့လက်ရှိဆိုတော့ပေါင်းကျော်နေပါလောက်ရှိပြီဗျဒါကတော့လိုက်ကော်မျိုးကဒီထွက်ပြေးလာတဲ့စစ်ဘေးဒုက္ခတွေကိုအကူအညီပေးနေတဲ့စီဆိုင်မျိုးကန်တအူးကဗီအိုကိုပြောသားတာပါနောက်ပိုင်းမှာဒီအင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ကြည့်ရှုရဖို့ရှိပါတယ် ရုရှားယူကရိန်းနယ်စပ်ကတင်းမာမှုတွေနဲ့ပတ်သက်လို့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုတင်ဆက်မှာပါရှင် ဒီဒရင်မတ်တွင်ဂျနီဘာမှာကျင်းပမယ့်အမေရိကန်ရုရှားဆွေးနွေးပွဲမှာရုရှားတပ်ဖွဲ့ဝင်သတင်းလောက်တက်ဆွဲထားပြီးအခြေအနေတွေတင်းမာနေတာနဲ့ပတ်သက်လို့ဆွေးနွေးဖို့ရှိပါတယ်နေ့အတော်ကြအစီအမံပြေဖြစ်လာရကနေအခုအခါမှာရုရှားဘက်ကတက်တွေတိုးမြင့်ချထားလာတာပါရုရှားဘက်ကတော့အိမ်နီးချင်းနိုင်ငံကိုကျူးကျော်သိမ်းသိမ်းဖို့အစီအစဉ်မရှိကြောင်းနဲ့လုံခြုံရေးအာမခံချက်ရှိဖို့အရှိအူရောပါကနေနေတိုးတ
ုပ်မယ်ဆိုတာနဲ့ပတ်သက်လို့စာချုပ်ပါအချက်တွေကိုဆွေးနွေးညှိနှိုင်းနိုင်ပေမဲ့လို့အမေရိကန်တပ်ဖွဲ့ဝင်အရေးအတွက်တော့ချော့ချမှာမဟုတ်ဘူးလို့ပြောဆိုထားပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်က ABC This Week အစီအစဉ်မှာအခုလိုပြောပါတယ်
To make actual progress,
Russia ကယူကရိန်းကိုကျူးကျော်သိမ်းပိုက်ဖို့အဆင့်တစ်ပြင်ထားတဲ့အနေနဲ့နယ်စပ်မှာရုရှားတပ်ဖွဲ့ဝင်တသိန်းလောက်တက်ချထားတာမျိုးဒီအင်အားကိုတမဟုတ်ချင်းနှစ်ဆလောက်တိုးဖို့ဖြစ်နိုင်ခြေတွေလည်းရှိနေတာဆိုတော့အခြေအနေတိုးတက်မှုတွေတွေ့ရဖို့ခက်ခဲပါတယ်
ရုရှားဒုတိယနိုင်ငံသားရေးဝန်ကြီးစာဂေးရီပူကလည်းရုရှားတွေရဲ့လူမျိုးရေးနဲ့ပတ်သက်တဲ့စိုးရိမ်ပူပန်မှုအပေါ်အမေရိကန်ဘက်ကနားလည်မပေးနိုင်တာကြောင့်ဆွေးနွေးပွဲကနေတိတ်ရလက်ကောင်းထွက်လာမှာမဟုတ်ဘူးလို့ရုရှားသတင်းအေဂျင်စီကတင်းနေနေဒီမှာပြောကြားခဲ့ပါတယ်လူငယ်တဲ့ရှင်နှစ်ကယူကရိန်းပိုင်းခရိုင်းမီးယားကျွန်းကိုရုရှားတွေကျူးကျော်သိမ်းပိုက်ပြီးကလေးကနှစ်နိုင်ငံကြားဆက်ဆံရေးတင်းမာလာခဲ့တာပါယူကရိန်းဟာအရင်ဆိုဗီယက်ပြည်ထောင်စုကဖြစ်ပါတယ်အခုလိုအခြေအနေတွေကြောင့်အဲဒီဒေသကိုအမေရိကန်တပ်တွေဆင်လွတ်ဖို့အကြံပြုတာမျိုးရှိပေမဲ့လို့ဘိုင်ဒန်ဆိုရရဲ့ယက်တီချက်အတိုင်းတတ်တမန်ရေးအရာအဖြေရှာတာမျိုးကပိုအလုပ်ဖြစ်မယ်လို့လဲဆိုကြပါရယ် Republican ထက်လွတ်တော်အမတ် Mike Rounds က ABC This Week အစီအစဉ်ကိုအခုလိုပြောရယ
် I think sending a message
ရာဖြေရှာရမယ်ဆိုတာမျိုးချိန်ချောက်တာတဲ့တတ်တမန်ရေးအရာဖြေရှာတာကပိုပြီးတော့အလုပ်ဖြစ်လိမ့်မယ်ဆိုတာမျိုး Mr. Putin စီဇင်းစကားပါတာကပိုပြီးတော့အဆင်ပြေလိမ့်မယ်ထင်ပါတယ်
ဒီလိုကိစ္စမျိုးဟာယူကရိန်းဘက်ကရည်တည်ရဆိုတာထက်နိုင်ငံတနိုင်ငံကနေအခြားနိုင်ငံတနိုင်ငံအပေါ်အင်အားသုံးကြီးကြော်တာမျိုးကိုလက်သက်မခံနိုင်တာဖြစ်တယ်လို့အမေရိကန်ဘက်ကပြောတယ်။နိုင်ငံသားရေးဝန်ကြီးဘလင်ကင်က
That's why it's so important
ယူကရိန်းနဲ့အတူရည်တည်ရဆိုတာထက်နိုင်ငံတနိုင်ငံရဲ့ပိုင်နဲ့အချုပ်အခြာအာဏာလွတ်လပ်တဲ့နိုင်ငံတနိုင်ငံဖြစ်တယ်ဆိုတာကိုအတိအမှတ်ပြုအလေးထားဖို့ဟာဘလွန်အရေးကြီးပါတယ်
နိုင်ငံကူဇလေရီဆွစ်ဇာလန်မှာတည်ဆုံပြီးဒီသတင်းပတ်ထဲမှာပဲဘယ်လ်ဂျီယံနဲ့ဩစတြီးယားနိုင်ငံတွေမှာဆက်လက်ဆွေးနွေးဖို့ရှိပါတယ်ခင်ဗျာ
က
ကိုအောင်ပတ်စင်တင်ပြနေတဲ့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ပါရှင်အခုတော့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်မှာပါလိုက်ကော်မြို့မှာဆေးရည်တင်းမာမှုအခြေအနေကြောင့်အိုးအိမ်စွန့်ခွာထွက်ပြေးနေကြရသူတွေအနေနဲ့စားနပ်ရိက္ခာနဲ့အအေးဒဏ်ကာကွယ်နိုင်မဲ့အရခင်းဆောင်စရာတွေလက်တလုံးမှာအရေးတကြီးလိုအပ်နေတယ်လို့ကိုယ်တိုင်အကူအညီပေးနေသူစီဆိုင်မျိုးကန်တအူးက VOA ကိုပြောပါရယ်လက်ရှိလိုက်ကော်ကနေပြီးတော့ဒီထွက်ပြေးလာတဲ့စစ်ဘေးဒုက္ခသည်တွေရဲ့အခြေအနေနဲ့ပတ်သက်လို့ဒီပရဟိတာကူညီနေသူခွန်ကျော်ဆွေကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါရယ်ရှင
်ခွန်ကျော်ဆွေ VOA နဲ့ဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးတင်ပါတယ်ဗ
ျဆိုတော့ခွန်ကျော်ဆွေကအခုစီဆိုင်မှာစီဆိုင်ဆိုတာကလက်ရှိမှာလာအခြေအနေအရန်ဆိုးနေတဲ့ဒေသခံတွေများပြားထွက်ပြေးနေရတဲ့ Y Core နဲ့ဆိုရင်ပိုင်း30ကျော်ပတ်ဝန်းကျင်ပဲဝေးတယ်ဆိုတော့ Y Core ကလို့ပြီးတော့လာစစ်ဒန်စစ်ဒီဒန်ကမြို့ကိုစွန့်ပြီးတော့အိုးရင်စွန့်ပြီးတော့ထွက်ပြေးနေရတဲ့ဒီထဲမှာခွန်ကျော်စီတို့ရဲ့စီဆိုင်မြို့ဘက်ကလည်းရောက်လာလူတွေရှိတယ်လို့ကျွန်တော်သိထားပါတယ်ဆိုတော့စီဆိုင်ဘက်မှာတီးလာတဲ့လူအခြေအတွက်ဘယ်လောက်လောက်ရှိပြီလို့ကျွန်တော်ဆွေးနွေးကြည့်ထားပါလေခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့စီဆိုင်ဖက်ကိုပြေးလာတဲ့လူကဒီ3ရက်အတော်တွင်းမှာတော့လူဦးရေကတော့လက်ရှိဆိုတော့တပေါင်းကျော်နေပါလောက်ရှိပြီဗျတောင်းကျော်လောက်ရှိပြီနောက်ပြီးတော့အထူးသဖြင့်ဒီသူတို့ဆွေမျိုးနှိဆိုင်ရအိမ်မှာလည်းတွားနေလည်းရှိတယ်နောက်ပြီးတော့ကျွန်တော်စီဆိုင်မှာဆရာတော်ဘုရားကြီးဥဆောင်ပြီးတော့ကျွန်တော်တို့ရဲ့အဝိုင်းဝန်းကူညီမှုနဲ့တော့ဒီဘုန်းကြီးကျောင်းမှာဆရာမှာဖျားစီဒီမှာထားတာတော့ဒီရောက်900ကျော်ရှိသွားတယ်ပေါ့ဟိုနောက်စိုက်ခေါက်ဖက်မှာလည်းထားထားပြီးတော့ရှိပါတယ်ဗျဟုတ
်โอเคဆိုတော့ခွန်ကျော်စီပြောတာကစီဆိုင်မျိုးပဲပေါ့နော်ပတ်ဝန်းကျင်စီဆိုင်နဲ့ပတ်ဝန်းကျင်ဒေသအကုန်လုံးကိုပြောမယ်ဆိုရင်တော့ Lycor ဘက်ကနေဖြစ်ပြီးလာတဲ့လူကြီးတွေအတွက်ဒီတောင်းတော်ပတ်ဝန်းကျင်ရှိမယ်ဒါပေမဲ့ခွန်ကျော်စီတို့ကိုယ်တိုင်စောင့်ရှောက်ပေးထားတာအကူအညီပေးနေတာက900ပတ်ဝန်းကျင်ရှိတာပေါ့
ဟုတ်ကဲ့900ပုံချစ်ချစ်တယ်ဗျဟုတ
်ဆိုတော့အခုခွန်ကျော်ရှင်နဲ့ကျွန်တော်နဲ့စကားပြောတာကဒီမှာဒီကနင်းလာနေညပေါ့နော်ဒီကနင်းလာနေညပဲဒီအခြေအနေမှာရောနောက်ထပ်ပြေးနေရတဲ့လူတွေရှိနေတော့မှာပဲလ
ားဟုတ်ရှိနေတော့မှာပဲဗျဟုတ်နောက်ထပ်ကျွန်တော်တို့စီမှာဇင်းထပ်တောင်းလာပြီးတော့စေးပြေးရှောင်ဖို့အတွက်တက်ခုဆရာရှိသေးလားဆိုပြီးတော့တောင်းလိုက်လူမြုံများစွာကြံပြေးတယ်ဗ
ျဟုတ်ကဲ့ဆိုတော့လွိုက်ကောမြူဘော်ကနေပြီးတော့ဒါစီဒီရှောင်းပြေးကြတဲ့သူတွေဒီအခုခွန်ကျော်စီတို့ရှိနေတဲ့စီဆိုင်အပြင်တခြားဘယ်ဒေတာဘေးစီကိုရောသူတို့တွားသေးလဲတွားလို့ရပါသေးတယ
်ဟုတ်ကဲ့သူတို့ဘယ်တွေတွားကြလဲဆိုတော့ကျွန်တော်တို့ဒီပအုပ်ကပိုင်အချုပ်ကဒေတာထဲမှာတော့ဒီဟိုဘုံဖက်မှာလည်းရှိတယ်ပင်လောင်းနှုံတရားဖက်မှာလည်းရှိတယ်နောက်ပြီးတော့ဒီတောင်ကြီးမြို့နောက်ပြီးတော့ဟိုဟာအောင်ဘန်းတို့ပင်တရားအထိတွားတဲ့လူရှိတယ်ဗျ
ဆိုတော့အဲ့ဒီ Lycor ကနေပြီးတော့ထွက်ကြတဲ့ပြေးကြတဲ့လူတွေအနေနဲ့သူတို့ Lycor ကနေပြီးတော့သွားတဲ့လမ်းကြီးမှာပေါ့နော်သူတို့လူချင်းနဲ့ဒေတာသူတို့သွားချင်တဲ့ဒေတာကိုသွားတဲ့နေရာမှာရောအစင်ပြေးကြရလားဘလို့အခက်အခဲတွေရှိတယ်လို့ပုံစော်စီတိထားလဲ
။ကျွန်တော်ကြားသိသလောက်တော့ဟိုမနေ့ကဆိုတော့တောင်ကြီးအဝေးမှာတော့အစစ်စစ်များတဲ့အခါကျတော့ဟုတ်ကဲ့ဒီသူတို့ပင်တရားတို့ဘလောပဲအမှန်တော့ဆက်သွားဆက်ကူဖို့အတွက်သူတို့နေရာခက်ခဲရှိအော်ပေါ့ဆက်လို့မရလို့ကြားကြားပြရပါတယ်။နောက်ပိုင်းအဲကိစ္စကိုပြန်ကြည့်ပြီးတော့ပြင်လဲပြီးတော့ပြန်သွားလို့ရတယ်လို့ကြားပြပါတယ်ပဲ။ဒါပေမဲ့ကျွန်တော်တို့ဒီလွယ်ကော်ကနေအထွဲတော့ဒီကျွန်တော်ဆျန်ကရနဲ့ဆက်မှာတော့တစ်ချက်တော့သူတို့နည်းနည်းစစ်စစ်တာရှိပါတယ်ဗျ။တုံချုံရေးရမလို့သူတို့နည်းနည်းစစ်စစ်တာတော့ရှိပါတယ်ဗျ။ဟုတ
်။ခွန်ကျော်ဆွေတို့စီဆိုင်ပေါ့နော်စီဆိုင်အနေနဲ့ဆိုရင်တော့အဲ့လိုမျိုးစစ်ဘေးဒုက္ခတွေအခြေအတွက်ဘလောက်များများခွန်ကျော်စီတို့လက်ခံပြီးတော့အကူအညီပေးနိုင်ပါမလဲ
လုံးလုံးဆက်ဆက်တော့ကျွန်တော်တို့ဒီစီဆိုင်မြို့ပေါ်မှာတော့မနေ့ကျွန်တော်တို့ဒီအစည်းအဝေးထိုင်ပြီးတော့တိုင်ပြည်တော်မြို့ပေါ်မှာတော့အယောက်900ကျော်ကျော်လောက်ဟိုလက်ခံဖို့စဉ်းစားတယ်ဗျနောက်ပြီးတော့ဒီစိုက်ခေါင်စီဆိုင်မြို့နေအထက်မှာပဲအခြားကြေးရောအုပ်စုပေါ့ဘလောပကယ်ကြေးရောအုပ်စုမန်းရင်ကြေးရောအုပ်စုနောက်ပြီးတော့နော်မွန်ကြီးရအုပ်စုဘက်မှာလည်းဒီလိုစစ်ပြေးရှောင်ဆက်လက်ခံနိုင်ဖို့အတွက်ဆယ်တော်ကလက်ညှိုးမှန်ကြားတာရှိပါတယ်ဗျ။အဲ့ဘက်ကိုလည်းသူတို့နေရာစီစဉ်ပေးပါပြီ။ဟိုစိုက်ခေါင်ဖက်မှာဘလော့ဘက်ကစိုက်ခေါင်မှာဆိုလည်းလက်ရှိနောက်ထပ်သူတို့လူဦးရေအားဖြင့်နောက်ထပ်900ကျော်ကျော်ဆက်ပြီးတော့လက်ခံပေးလို့ရတယ်ဗျ။ဟိုဘန်းညင်တို့နော်မွန်တို့လည်းရှိတယ်ဗျ။သူတို့ဆက်ပြီးတော့စီစဉ်ပေးတယ်ဗျ။ဟုတ
်။ဟုတ်ကဲ့။အဲ့ဒီလူတွေအဲ့ဒီစစ်ပြေးရှောင်ဒုက္ခသည်တွေရဲ့ လက်တလောပေါ့နော်သူတို့ဟလာကူကွန်ကျော်စီရုစီကိုရောက်လာတဲ့အချိန်မှာသူတို့ရဲ့လက်တလောလူဝတ်ချက်ကဘာရရှိလဲကွန်ကျော်စီ
ဟုတ်ကဲ့ဗျလက်တလောရေးကြီးလိုအပ်တာကတော့သူတို့ရဲ့ဒီစာဝတ်တော့ပေါ့ဒီစာတော့ရေးပေါ့စာတော့ရေးကိစ္စတက်လိုအပ်မယ်နေ့ကတော့သူတို့အချို့ကပြေးလာတဲ့အခါကျတော့ကမန်ဂရန်ဆိုတော့သူတို့ဒီအဝတ်တစ်ထည်ကိုသူတို့နဲ့လာကြတဲ့အခါကျတော့အေးရခင်းတို့ဆောင်းတို့ပေါ့ခေါင်းတို့အဲ့ဒီလိုအပ်တယ်ဗျချိုးကလေးဆိုရင်တော့ဒီအဝတ်စားလည်းနေတာရှိတယ်ဗျအခြားဆိုရင်အစဝတ်စားကိစ္စလည်းကျွန်တော်လိုက်ပြီးတော့ဟိုလိုအပ်နေတာသိရှိရပါတယ်ဗျဟုတ်အ
ဲ့တော့ခွန်ကျော်စီတို့အဲ့ဒီလူတွေကိုသူတို့လိုအပ်တာတွေအလုံးအလောက်အကူအညီပေးနိုင်ပါရဲ့လားဘလို့များအကူအညီပေးနေပါသလဲနည်းနည်းရှင်းပြပါဗျာ
ဟောလောလောဆယ်ဆယ်ရတော့ဘယ်လိုကူညီလဲဆိုတော့ကျွန်တော်တို့စီဆိုင်ဆရာတော်ရဲ့ဟောကူညီမှုနဲ့ဆရာတော်ကတော့ဒီတတ်နိုင်စွမ်းတလောက်ပေါ့ဆရာတော်လည်းဟိုအများကြီးကူညီပေးပါတယ်နောက်ဖက်တော့ကျွန်တော်လည်းတပိုင်တနိုင်လိုင်းပေါ်မှာအာတီမိတ်ဆွေပေါ်မှာသတင်းပြီးတော့လူခံပြီးတော့ဟိုအာလူလာတဲ့ရှိပါတယ်ဗျအများကြီးတော့မဟုတ်ဘူးရေချီတော့ကျွန်တော်အလောက်ကြီးမလုံနိုင်တဲ့အနေအထားတစ်ခုရှိတယ်ဒီရေချီဆက်လုံနိုင်ဖို့အတွက်တော့ကျွန်တော်တို့နိုင်ငံတကာ NGO ဖွဲ့စည်းတွေ IAO ဖွဲ့စည်းတွေနောက်ပြီးတော့ဖြစ်နိုင်ပြီဆိုတော့ကုလသမဂ္ဂရဲ့လူသားချင်းစာနာကူညီဖို့အဖွဲ့အစည်းအနေအာသူတို့ပါဝင်ပြီးတော့ပူးပေါင်းဆောင်ရွက်ပြီးမယ်ဆိုတော့ရေချီကျွန်တော်တို့လှုပ်ဆောင်နိုင်တဲ့အနေအထားတစ်ခုရှိတယ်အဲ့လက်ရှိကျွန်တော်လုပ်နိုင်နေတာကတော့ရေတူလောက်ပဲဖြစ်မယ်ရေရှိဆိုတော့ကျွန်တော်လည်းအစီဆိုင်မျိုးပဲဆိုတော့မျိုးကလည်းချင်းချင်းတီးတီးလေးစင်းရဲတဲ့မျိုးသောမျိုးပဲဖြစ်တဲ့အတွက်ကြောင့်ရေရှိတော့ကျွန်တော်တို့ဟိုလှုပ်ဆောင်ဖို့တော့ခက်ခဲအများကြီးတွေ့လိုက်မယ်ခင်ဗျအဲ့ဒါကြောင့်မလို့ဟိုကျွန်တော်တို့ဒီဝိုင်းဝန်းပြတော့နိုင်ငံတကာအဖွဲ့အစည်းဝိုင်းဝန်းပြတော့ကျွန်တော်ကူညီဆောင်ရှောက်ပေးဖို့အာမေတ္တာရက်ခံရှင်ပါလိမ့်ခင်ဗျဟုတ
်ဟုတ်စီတန်းဆိုတော့လေခုနကကွန်ကျော်စီပြောသလိုမျိုးကြီးမဟုတ်ဘူးမျိုးသေးလေးပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့ဗျ
တကယ်တည်းမျိုးမဟုတ်ဘူးမျိုးလူမျိုးတိုင်းကိုပဲဒီချင်းနေအောင်မှာဟလာစာဝတ်နေပဲရုံးကန်နေရမယ်လို့ကျွန်တော်အဲ့လိုအချမ်းကြီးကျွန်တော်နားလည်မိပါဆိုတော့အဲ့ဒီကြားထဲကမှာအခုလိုစိတ်ရေးဆောင်ဒုက္ခတဲ့ဟလာ4-5ရာလောက်ကိုလက်ခံထားဖို့အကူအညီပေးတာမျိုးပေါ်မှာမျိုးလူလူရဲ့သဘောထားအမြင်ကရောဘယ်လိုများရှိပါလဲဆိုတော့ဒီတို့အနေနဲ့ဒီပေါ်မှာဟလာကြီးကြီးပြပြရှိကြပါရဲ့လားတော့မဟုတ်ငါတို့အတွက်ဝန်တို့ဝန်ဖို့ဖြစ်တယ်လို့များခံစားတာမျိုးရောရှိကြပါလားညာ
ဟုတ်ကဲ့ကျွန်တော်စီဆိုင်မျိုးပေါ်ကဒီအပြည်သူတွေကတော့လိုက်လိုက်လေးကျူဆူပါတယ်အားတက်တယောက်လည်းပြူပေါင်းပြီးတော့ပါဝင်ပါတယ်လက်ရှိကျွန်တော်တို့ဒီလိုဘူးစပြီးတော့ကောင်းတဲ့ပေါ်လာတဲ့မျိုးပေါ်ကအလူရှင်များများနဲ့ပူပေါင်းပြီးတော့စပြီးတော့လုံနိုင်တာဗျာနောက်ပြီးတော့ဆရာတော်အထူးသဖြင့်ပေါ့ဆရာတော်ကတော့အစပြီးတော့ဒီကမခထလုပ်ပြီးတော့အများကြီးဆောင်ရွက်ပေးတာပေါ့အဲ့ဒါဒီမျိုးပေါ်ကတော့ဒီကျွန်တော်တို့ဆောင်ဖို့အပေါ်မှာကျေးဇူးလည်းတင်တယ်ဆက်ပြီးတော့ဆောင်ရွက်ဖို့ပူပေါင်းဆောင်ရွက်ဖို့လည်းတို့လည်းကမ်းလှမ်းပါတယ်ဗျာဟုတ်
ကွန်ကျော်စီဒီနေ့ညပေါ့နော်ဒီနေ့လာနေ့ညကျွန်တော်နဲ့အခုစကားပြောနေတဲ့အချိန်ကြီးသိထားရသလားလိုင်ကော်ဘက်ကအခြေအနေဘယ်လိုရှိပါလဲကွန်ကျော်စီ
လန်ကော်ကဘယ်လိုအခြေအနေရှိလဲဆိုတော့မနေ့ကျွန်တော်ကြားသိသလောက်ကတော့ဒီနေ့လည်းကျွန်တော်ကြားသိသလောက်တော့ဒီနေ့တိုက်ပွဲဆက်ဖြစ်တယ်ချို့လူတွေကတော့ဒီထွက်လာတဲ့အချိန်မှာကျွန်တော်လက်ခေါ်ထွက်တော့မှာပဲဒီမှာတိုက်ပွဲဆက်ဖြစ်တယ်တက်ဖြစ်တော့အမကုန်းဆုပ်ရွာပေါ့ဒီကကျော်ကြတိတဲ့လောက်ဆိုရင်တော့ကုန်းဆုပ်ရွာမှာတရားလုံးဖက်ပြရတဲ့အနေအထားတစ်ခုရှိတယ်။နောက်မြို့ပေါ်မှာလည်းဒီပေါ့ဒီတနက်ကြီးတွေနဲ့မကြာခဏပြစ်နေတာရှိတယ်။ရှိတဲ့အခါကျတော့လူစုတွေကဒါတွေကဟိုပေါ့ဆက်နေလို့မတင်တော့ဘူးမလုံခြုံတော့ဘူးဆိုပြီးတော့အာထွက်လာခြင်းတဲ့လူတော်များရှိတယ်။ချို့ကထွက်လာခြင်းတဲ့သူတို့ကားမရှိလို့မထွက်လာနိုင်တဲ့ပြည်သူတွေများရှိတယ်။ကျွန်တော်စီလိုင်းကူညီလည်းရှိတယ်။ကျွန်တော်စီဆိုင်ကနေလိုင်းပြီးတော့တောက်ချူတယ်ဖွဲ့တယ်ရှိတယ်။မနိုင်တော့ပေါ့ကျွန်တော်မလုံပြနိုင်တာအများကြံကြည့်တယ်ဟိုကျော်တင်နာကစီဆိုင် OD လေကော်မျိုးပေါ်မှာဂျန်တဲ့ပြည်သူစုကတဝက်ကြော်ကြော်တော့ဂျန်အောင်နေကြအဲ့လူတွေကတော့ခုနအခက်ခဲမျိုးစုံနဲ့ထွက်လာရှင်တော်လဲပဲထွက်လာဖို့အတွက်သူတို့လည်းအခက်ခဲတွေဟိုအကျက်တဲတွေနဲ့ဒီလိုပဲသူတို့ဟိုခက်ခဲနဲ့ဒီလိုပဲဆက်လက်ဂျန်နေရတယ်လို့ကျွန်တော်ယူဆမိပါတယ်ဗျာ
ဆိုတော့ခွန်ကျော်စီပြောတာအရဆိုရင်လက်ရှိအခြေအထိမှာဝိုင်ကော်မျိုးကန်အခုရှိတဲ့လူကြီးရောကော်မြူလူကြီးရဲ့ထက်ဝက်လောက်ကမျိုးကိုစွန့်ပြီးတော့ထွက်သွားကြပြီပေါ့
။အော်ဟုတ်ကဲ့ဟုတ်ကဲ့ခမန်းအဲ့လောက်ခမန်းရပါတယ်ဗျဟုတ
်။ဟုတ်ကဲ့ဆိုတော့ကွန်ကျော်စီကိုတိုင်းဒီထွက်လာတဲ့လူကိုစီကိုရောက်လာတဲ့လူတွေကိုအကူအညီပေးနေတာဆိုတော့သူတို့ဘာများပြောကြပါသလဲကွန်ကျော်စီသူတို့ဘလို့ကြုံတွေ့ကြရလဲသူတို့ကြုံတွေ့ရတဲ့ပုံမှာသူတို့ရင်ဆိုင်ရတဲ့ပုံမှာသူတို့ရဲ့ပြောစကားတွေရောဘာများကွန်ကျော်စီတည်ထားတာရှိပါလဲ။
ကျွန်တော်ကြတိရသလောက်ဆိုတော့ကျွန်တော်တို့ဒီပြည်သူအချို့ကတော့ဒီတနက်မတန်မကြားရရင်ဟိုပေါ့တနက်တန်မကြားရတဲ့နေရာရောက်ရင်သူတို့စိတ်ချမ်းသာပါပြီတဲ့အဲ့မှာခြေတဲ့အခါကျတော့ အပေါ်မှာသူတို့လင်းတွေအများတန်းဝဲလာလိုက်ဟတ်စကီးတွေနဲ့ဒီနောက်ပြီးတော့အမြောက်ကြီးတနတ်တွေနဲ့ဟိုပေါ့အဲ့လိုပြစ်နေလိုက်တဲ့ခါကျတော့သူတို့ရဲ့အဲ့လိုခဏခဏကြားတဲ့ခါတက်ကြီးတွေအိုတွေကလေးတွေအရန်ထိတ်တလန်းဖြစ်တဲ့ခါကျတော့တနတ်တံမကြားတဲ့အဲနေမီရောက်ရင်တော့သူတို့စိတ်ချမ်းသာပါပြီဒီလိုပုံရဆွဲပြတဲ့ရှေးစုတင်နေလို့လည်းပြောကြပါတယ်နောက်ထပ်အဲဆက်လာဖို့လည်းအများကြီးကြံသေးတယ်လို့သူတို့ပြောကြပါတယ်ဗျဟုတ
်သူတို့အခုလိုမျိုးဘေးဒုက္ခရောက်ရတဲ့အချိန်ဒီပေါ်မှာသူတို့ဘသူကိုအပြစ်တင်စကားပြောတာမျိုးရှိပါသလားဥပမာဟလာစစ်ကောင်စီကအာဏာသိမ်းထားတယ်စစ်ကောင်စီကအာဏာသိမ်းထားတာကိုလက်နက်ကင်ဟလာခုခံတိုက်ခိုက်ကြတဲ့အတွက်သူတို့ဒီလိုအချိန်မျိုးကြုံရတယ်စသည်အားဖြင့်ပေါ့နော်ဒီလိုအချိန်ကြုံရတဲ့အပေါ်မှာရောသူတို့ရဲ့သဘောထားအမြင်ဘယ်လိုရှိတယ်လို့ကျွန်တော်ဆိုသိရပါလေ
သူတို့တော့ဒီကိစ္စနေတော့ကျွန်တော်ကြားသိဘူးဗျအထူးသဖြင့်တော့နိုင်ငံရေးမကောင်းလို့ကျွန်တော်တို့ဒီလိုဒုက္ခရောက်တာပေါ့အဲ့လိုပဲပြောကြတာကြားသိရပါတယ်ဗျဟုတ
်ဟုတ်ကဲ့ရှေးလာလာရောခွန်ကျော်စီဘယ်လိုမှန်းပါလဲလွိုင်ကော်အခုဒီအချိန်ကနေပြီးတော့နောက်2ရက်3ရက်မှာလွိုင်ကော်ရဲ့အချိန်ကြီးဘယ်လိုဖြစ်လာနိုင်တယ်လဲစီပီးဆောင်တွေရဲ့အချိန်ကြီးဘယ်လိုဖြစ်လာနိုင်တယ်လဲခွန်ကျော်စီတို့ဟလာကိုယ်တိုင်လက်ခံပြီးတော့ကူညီနေရတဲ့အချိန်ကြီးဘယ်လိုဖြစ်လာနိုင်တယ်လဲခွန်ကျော်စီဘယ်လိုများချုပ်တင်ပြတ်ချက်ခံမှန်းထားတာရှိပါလဲခင်ဗျာ
လက်ရှိပုံစံဆက်သွားနေတော့ကျွန်တော်တို့ဒီကြရပြည်နယ်မြို့တော်မြို့ကတော့အချိန်ကြီးတော့တော်တော်ဆိုးဝါးတဲ့အချိန်ကြီးတရဆိုက်ရောက်တော့မယ်လို့ကျွန်တော်မြင်မိပါတယ်ဗျာဟုတ
်အခုလိုမျိုးကျေးဇူးပေးတာစင်ပြပေးတာအထူးပဲကျေးဇူးတင်ပါတယ်ခွန်ကျော်စီ ENDI ကင်းရှင်းပြီးတော့လုပ်ချင်တဲ့လုပ်ငန်းတွေအောင်မြင်လုပ်နိုင်ပါစေခင်ဗျာ
ဟုတ်ကဲ့ဒီလိုဖြေရှားခွင့်ရတဲ့ကျေးဇူးအများတင်ပါတယ်ခင်ဗျာဟုတ်
ဒါကတော့ကုချောချောသိန်းတင်ဆက်နေတဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်ပါရှင်။စီဆိုင်မျိုးကပရာဟိတကူညီပေးနေသူခွန်ကျော်ဆွေကိုဆက်သွယ်မေးမြန်းခဲ့တာပါ။အခုတော့ကဘာတလွားခီးသွားအစီအစဉ်ကိုတင်ဆက်မှာပါရှင်။လူငယ်တဲ့နှစ်ပေါင်း130ကမြင့်မြုပ်ခဲ့တဲ့တိုက်တန်နစ်တင်မောကြီးပေါ်ပါသွားခဲ့ကြတဲ့ခီးသွယ်တွေရဲ့အတုံးဆောင်အဝတ်အစားတွေကိုဗြိတိန်နိုင်ငံလန်ဒန်မြို့မှာပြသနေပါတယ်။ပစ္စည်းပေါင်း200ကျော်ပြတ်တာထားရမှုဒီပစ္စည်းတွေကနေခီးတယ်တွေရဲ့အကြောင်းနဲ့အဖြစ်ပြက်တွေတိရအောင်ပြပွဲကိုမဆုမျက်မှုနဲ့အတူကဘာတလွားခီးသွားအစီအစဉ်မှာကြည့်ရှုကြရအောင်ပါရှင
်1912ခုနှစ်တုန်းကကဘာပေါ်ကအခမ်းအနားဆုံးတိုက်တန်နစ်တင်မောကြီးပေါ်မှာခီးတယ်တွေဘယ်လိုလိုက်ပါစီးနေခဲ့ကြသလဲဆိုတာကိုကိုယ်တိုင်မြင်နိုင်ခံစားနိုင်အောင်လို့ဗြိတိန်နိုင်ငံလန်ဒန်မြို့ကနေဒါဝါတာအရပ်မှာတိုက်တန်နစ်ဒီ exhibition ဆိုတဲ့ပြကန်းပြသနေပါတယ်။တင်မောကြီးစီးခဲ့ကြတဲ့ခီးတယ်ရဲ့အတုံးအဆောင်တွေပထမရန်းစားအပိုင်းကစပွဲကလတ်တိုင်းပကန်းခွက်ရောက်တွေအထိပစ္စည်းပေါင်း200ကျော်ကိုပြသထားပါတယ်။တင်မောကြီးဘော်ကခီးတယ်တွေရေးသားခဲ့တဲ့စာတွေတင်မောကြီးနဲ့ပတ်သက်တဲ့သတင်းတွေအသက်ရှင်ကြာရက်တွေပြောပြတဲ့အတွေ့အကြုံတွေအားလုံးကိုလေ့လာနိုင်အောင်လဲဒီပြကန်းမှာစူးစီးပေးထားပါတယ်။တင်မောကြီးရဲ့ပထမရန်းစားစိန်ခန်းအိတ်ခန်းတွေကနေတတိယရန်းစားအခန်းချင်းလေးတွေအထိအပြင်မှာပြင်ဆင်ထားခဲ့တဲ့အတိုင်းနဲ့စင်တူပြန်လဲပြင်ဆင်ပြသထားပါတယ်။ဂဒင်တွေစပွဲတွေကလတ်ထိုင်းတွေအဖြစ်ပထမရန်းစားအိတ်ခန်းတွေဘက်ကလူသွားစင်းတန်ရှောက်လန်းအထိအားလုံးအသေးစိတ်ပြန်လဲပြင်ဆင်ထားတဲ့အတွက်စိန်ခန်းပထမရန်းစားနဲ့တတိယရန်းစားအပိုင်းဘလောက်ကွာတယ်လဲဆိုတာကိုလည်းကိုယ်တိုင်မြင်နိုင်ပါတယ်။ရွှေရှားနေတဲ့အေယာမရေခဲကြောက်ဆိုင်ဒုံကြီးကိုတိုက်တန်နစ်တင်မောကြီးတိုက်မိပြီးမြင့်မြုပ်သွားခဲ့တဲ့အချိန်အထိတင်မောပေါ်ပါလာတဲ့ခီးတွေတွေဝစ်စားခဲ့တဲ့အဝတ်အစားတွေသုံးဆွဲခဲ့တဲ့ပစ္စည်းတွေကိုပြသထားတဲ့အထက်မှာအခုမြင်နေရတာကတော့အဲ့ဒီနေတော့ကအသက်မသေးပဲလွတ်မြောက်ခဲ့သူခီးတယ်ကယ်ရိုလီနာဘီစထရွန်ဝစ်ဆင်ခဲ့တဲ့ညဝတ်အင်ဂျီဖြစ်ပါတယ်အခုလိုတင်မောကြီးပေါ်ပါသွားခဲ့ကြတဲ့ခီးတယ်တွေရဲ့ကိုပိုင်ပစ္စည်းအသုံးဆောင်တွေကနေသူတို့နဲ့ဆက်နွယ်နေတဲ့ဖြစ်ရပ်မှန်တွေကိုသိနိုင်တယ်လို့ပြာကန်းတာဝန်ကလည်းဖြစ်သမိုင်းပညာရှင်လည်းဖြစ်သူကလော့စ်ရောရန်ကရှင်းပြပါတယ
် Regarding the objects and what they tell us is, for example, a diary kept by a man from Finland.
DBC တွေကနေကျွန်တော်တို့ဘာတွေသိရတယ်လဲဆိုတော့ဥပမာဖင်လန်နိုင်ငံကလူသားတယောက်ရဲ့ diary ဆိုတိုက်တန်နဲ့တင်မောကြီးပေါ်မှာရှိတဲ့တအုပ်ထဲသော diary ဆောက်ဖြစ်ကောင်းဖြစ်နေပါလေ။သူ့ရဲ့ကိုယ်ပေါ်မှာတွေ့ခဲ့ရတာပါ။ရေခဲဆိုင်ကြီးနဲ့တင်မောကြီးတိုက်မိတဲ့အီဘီလာ14ရက်နေ့အထိ diary ဆောက်ဆောင်ထားခဲ့တာဖြစ်ပါလေ။ကလေးပဏာလေးတစ်စုံဆိုလေအသက်ကယ်လီနံပါတ်1ပေါ်မှာအသက်ရှင်နေတဲ့အသက်4နှစ်အရွယ်မိန်းကလေးငယ်လေးစီးထားတဲ့ပဏာဖြစ်ပါလေ။သူ့အမေရောအဖေပါအသက်ကယ်လီပေါ်ခုံစင်းလျောက်ခဲ့ကြပါလေ။ Douglas တတိယရန်ကလိုက်လာသူတွေလေတမိသားစုလုံးအသက်ရှင်ကျန်တဲ့မိသားစုတချို့ထဲမှာသူတို့မိသားစုလည်းပါပါတယ်
အီယာမတိုင်တန်နစ်သင်္ဘောအသစ်ကြီးကိုရေချပြီးတဲ့နောက်ပထမဆုံးခီးစဉ်အဖြစ်နဲ့1912ခုနှစ်ဧပြီလ10ရက်နေ့တုန်းကဗြိတိန်နိုင်ငံဆောက်သမ်တန်မြို့ကနေနယူးယောက်မြို့ကိုထွက်ခွာသွားခဲ့တာဖြစ်ပါတယ်။ခီးစဉ်၄ရက်မြောက်တဲ့ဧပြီလ14ရက်နေ့ညမှာနယူးဖောင်လန်ကန်လွန်မှာမျိုးနေတဲ့ရေခဲတောင်ကြီးကိုတိုက်မိပြီးတော့ညစ်မြုပ်သွားခဲ့တာဖြစ်ပါတယ်။သင်္ဘောကြီးပေါ်မှာခီးတယ်နဲ့ဝန်ထမ်းစုစုပေါင်း1200လောက်ပါသွားပြီးတော့1500လောက်ပျောက်ဆုံးသေဆုံးခဲ့ပါတယ်။ပေပေါင်း882ပေရှည်လျားပြီးတော့185ပေမြင့်တဲ့တိုက်တန်နစ်တင်မောကြီးဟာအဲ့ဒီအချိန်တုန်းကအကြီးမားဆုံးနဲ့အခမ်းအနားဆုံးစိန်ခံတင်မောကြီးဖြစ်ခဲ့တာကြောင့်တင်မောပေါ်မှာဥရောပတလွှားကလူချမ်းသာတော်တော်များများလိုက်ပါစီးနေခဲ့ကြပါတယ်။အဲ့ဒီထဲမှာဒီတက်ဆီဒိုဝစ်ဆောင်ပိုင်ရှင်စပိန်နိုင်ငံကတထေးဗစ်တာပညာစ်ကိုလည်းပါပါတယ်။လက်ထပ်ပြီးစဇနီးတွေနဲ့အတူပြားရည်စမ်းခရီးထွက်လာသူဖြစ်ပါတယ်။အဲဒီညာတော့ကသူဇနီးနဲ့ဇနီးရဲ့အမျိုးသမီးအဖော်ကိုအသက်ငယ်လေနံပါတ်၈ပေါ်တင်ပေးခဲ့ပြီးတော့ကျန်တဲ့ခီးတယ်တွေကိုကူညီဖို့အတွက်တင်မော့ကြီးပဲပြန်သွားခဲ့တဲ့သူ့ကိုလုံးဝပြန်ရှာမတွေ့တော့ပါဘူး။အဲ့လိုခီးတယ်တွေရဲ့ဖြစ်ရပ်မှန်တွေကိုသူတို့တုံးဆွဲခဲ့တဲ့အသုံးအဆောင်ပစ္စည်းတွေကျန်ရစ်သူတွေပြောပြတာကနေသိရနိုင်ပါတယ်
။ Among other artifacts we have here is the ring that used to belong to Swedish passenger Gerda Lindell.
အသုံးဆောင်ပစ္စည်းတွေကဒီလက်ဆိုးဆိုရင်ဆွီဒင်နိုင်ငံကခီးတယ်ရရလင်ဒီရဲ့လက်စုပ်ဖြစ်ပါတယ်။သူကမြကံမကောင်းစွာပဲအတက်ကယ်လေးပေါ်တက်ဆရာနေရာမရှိတော့ရေဝေဝင်နေတဲ့အတက်ကယ်လေးကိုတွေ့ထားခဲ့ပါတယ်။နောက်ဆုံးဆက်မတွေ့ထားနိုင်တော့ပဲလွတ်ထွက်သွားပြီးပျောက်သွားခဲ့ပါတယ်။သူလွတ်ထွက်မသွားခင်သူ့လက်စုပ်ကအတက်ကယ်လေးပေါ်မှာကျွတ်ကျသွားခဲ့ပုံရပါတယ်။အဲ့ဒီအတက်ကယ်လေးပေါ်ကလူ၁၂ယောက်အသက်ရှင်ပါတယ်။အတက်ကယ်လေးကတော့မြောက်အတ္တလန္တိတ်သမုဒ္ဒရာထဲမှာမျောသွားပြီးတလအကြာမှာပြန်တွေ့ပါတယ်။အဲ့ဒီအတက်ကယ်လေးကိုနယူးယောက်ကိုယူလာပြီးစစ်ဆေးကြတဲ့အခါအောက်ဖက်မှာကန့်နေတဲ့လက်စွပ်တွေကိုတွားတွေ့ပါတယ်။အဲ့ဒီလက်စွပ်ကိုဆူရင်ကိုပို့လက်စွပ်ပိုင်ရှင်ရဲ့မိဘတွေကိုလိုက်ရှာခဲ့တာပါ။ဂျာရာရဲ့မိဘတွေကတော့သူတို့သမီးလေးကိုဆုံဆုံလိုက်ရတဲ့အတွက်စိတ်ကိုကြေကွဲဝမ်းနည်းခဲ့ကြပါတယ်။ဒါပေမဲ့မိဘတွေရဲ့ကျေးဇူးကြောင့်ဂျာဒါလင်ဒဲရဲ့လက်စွပ်လေးကိုကျွန်တော်တို့အခုလိုမျိုးပြတ်တာနိုင်တာပါ
။တင်မောကြီးနှစ်မြုပ်စင်မှာအသက်မသေးပဲလွတ်မြောက်ခဲ့ကြသူ900လောက်ရှိပါတယ်။ဘလို့မှမနစ်နိုင်ဘူးလို့ယုံကြည်ခဲ့ကြတဲ့တင်မောကြီးနှိမ့်ညွတ်သွားခဲ့တဲ့အတွက်ဒီတိုက်တန်နစ်တင်မောကြီးနဲ့ပတ်သက်သမျှအကြောင်းအရာတွေကိုဒီနေ့အထိစိတ်ဝင်စားကြသူတော်တော်များများရှိနေသေးပါဒါကြောင့်ဖြစ်ရပ်မှန်တွေကိုသိရှိနိုင်ဖို့ဒီပြကန်းကိုပြသထားတာဖြစ်တယ်လို့ပြကန်းပိုင်ရှင်ကပြောပါတယ
် Well I would say this is actually a very museum exhibition in many ways because of course we have
ဒီပြသမှုကိုပြတဲ့ဒီမှာပြသထားတာနဲ့တော်လေးတူတဲ့ပြသမှုလို့ကျွန်တော်ကတော့ပြောချင်ပါတယ်ဘာဖြစ်လို့လဲဆိုတော့မူလအသုံးဆောင်ပစ္စည်းအစ်စ်တွေရှိတယ်အဲ့ဒီပစ္စည်းတွေနဲ့ဆက်ဆက်နေတဲ့အကြောင်းအရာတွေကိုပြောပြထားတယ်ပြတဲ့အတန်းဝန်းကကြွန့်ကျင်တဲ့သူတွေခင်းချင်းပြင်ဆင်ထားကြတာဖြစ်ပါတယ်ဒါကြောင့်လာကြည့်တဲ့သူတွေအနေနဲ့ Titanic တင်မောကြီးနဲ့ပတ်သက်တဲ့အကြောင်းအရာတွေပို့ပြီးတော့နားလည်သဘောပေါက်သွားကြမယ်လို့လည်းထင်ပါတယ်အမြင်မှားနေတာတွေဌာနကြီးဆန်းဆန်းပြောနေကြတာတွေကတကယ်မဟုတ်ဘူးတကယ်အကြောင်းအရာအစ်စ်မှန်တွေကဒါတွေဖြစ်တယ်ဒါတွေကတကယ်အသုံးဆောင်ပစ္စည်းတွေတကယ်ဇလန်းတွေဆိုတာသိရှိသဘောပေါက်သွားကြမယ်လို့ထင်ပါတယ
်2002ခုနှစ်ဧပြီလဆိုရင် Titanic တင်မောကြီးနှိမ့်မြုပ်သွားတာနှစ်ပေါင်း130ပြည့်ပါပြီကာလတွေကြာသွားခဲ့ပြီမဲ့တင်မောကြီးဘော်ကဓာတ်ပုံတွေခရီးသည်တွေကိုယ်တိုင်ရေးသားခဲ့တဲ့စာတွေအမှတ်တရပစ္စည်းတွေကိုယ်ပိုင်အသုံးဆောင်ပစ္စည်းတွေကိုလန်ဒန်မြို့မှာပြသနေတဲ့ Titanic The Exhibition ဆိုတဲ့ပြကန်းမှာပြသထားပြီးတော့တင်မောကြီးမနှိမ့်မြုပ်ခင်ဘာတွေဖြစ်ခဲ့တယ်ဆိုတဲ့သမိုင်းဖြစ်ရပ်မှန်တွေကိုကိုယ်တိုင်မြင်နိုင်လေ့လာသိနိုင်မယ်လို့ဆိုပါတယ်ရှင်ကျမဆူမြတ်မော်ပ
ါမဆူမြတ်မော်အပတ်စဉ်တင်ဆက်နေတဲ့ကဘာတလွားခီးသွွားအစီအစဉ်ကိုနားဆင်ကြည့်ရှုကြကြတာပါရှင
်အမေရိကန်အစိုးရရဲ့သဘောထားမြင်အားပေါ်ကိုတင်ပြပါတော့မယ်ရှင
်2022ခုနှစ်အတွင်းအကူအညီလိုအပ်သူတန်ပေါင်း250အထိရှိမှဖြစ်တဲ့အတွက်ဆယ်စုနှစ်တွင်နဲ့ချီအကူအညီလိုအပ်မှုတွေဟာဒီနှစ်မှာအမြင့်ဆုံးကိုရောက်ရှိလာတယ်လို့ USAID American နိုင်ငံတကာဖွံ့ဖြိုးရေး Agency အကြီးအကဲဆမ်မတာပါဝါပြောပါတယ
် A stubborn evolving pandemic that continues to take lives matter
ကာလရှိကြစွာအချိန်ချင်းဖြစ်ပေါ်နေတဲ့ကပ်ရောဂါကြောင့်လူတွေသေဆုံးနေကြရတာအပြင်စီးပွားရေးမှာထိခိုက်နေတာကြောင့်စာနာမှုဆိုင်ရာအခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်ကမ္ဘာလူဦးရေရဲ့တရားခိုင်နှုန်းဟာနေရက်စွန့်ခွာထွက်ပြေးခဲ့ကြပါတယ်။စားနပ်ရိက္ခာမလုံလောက်မှုဟာလည်းမကြုံဘူးလို့အောင်ကြီးမားနေပါတယ်။ပဋိပက္ခတွေကာလရှည်ကြာဖြစ်ပေါ်နေတာပုံမခက်ခဲရှုပ်ထွေးတဲ့အရေးပေါ်အခြေအနေတွေဖြစ်ပေါ်နေတာနဲ့ဥရုယာသီပြောင်းလဲမှုတွေဟာဆုံးရှုံးမှုတွေဖြစ်ပေါ်စေပြီးတိုးတက်အောင်မြင်ခဲ့မှုတွေကိုနောက်ပြန်ဆုတ်သွားစေပါတယ်။
က လသမဂ္ဂဦးစည်းကျင်းပတဲ့2022ခုနှစ်အတွက်ကမ္ဘာလုံးဆိုင်ရာစာနာမှုအကူအညီလိုအပ်ချက်အပေါ်သုံးသက်တဲ့ online ညီလာခံမှာ USAID အကြီးအကဲဆမန်တာပါဝါအဲ့ဒီလိုပြောကြားခဲ့တာပါဒါအပြင်လက်ရှိကမ္ဘာတစ်ဝှမ်းမှာလိုအပ်နေတဲ့အကူအညီတွေဟာကာယောဂါနဲ့သဘာဝဘေးရန်တွေကြောင့်မဟုတ်ဘဲပဋိပက္ခတွေကြောင့်ဖြစ်ကြောင်းဒါကြောင့်ကူညီပေးတဲ့အရင်းအမြစ်တွေလိုအပ်တယ်ဆိုတာထက်ကျော်လွန်ပြီးပြောင်းလဲသုံးသက်ကြဖို့လိုအပ်ကြောင်းသူကပြောပါတယ
် Take Yemen, Syria, Somalia, South Sudan.These protracted battles in these countries haunt these countries.
Syria, Somalia, and Sudan. တောင်ဆူဒန်နိုင်ငံတွေကိုကြည့်မယ်ဆိုရင်သူတို့စီမှာကာလရှည်တာဖြစ်နေတဲ့စစ်ပွဲတွေကနိုင်ငံသားတွေကိုဒုက္ခရောက်စေရုံနဲ့မကပဲတခြားနိုင်ငံတွေအထိပါကူးစက်နေပါတယ်။မနစ်ကလည်းမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုကျမတို့တွေ့မြင်ခဲ့ရတဲ့အပြင်အာဖဂန်နစ္စတန်နိုင်ငံတာလီဘန်တွေလက်ထဲကျသွားတာ၊ဆူဒန်မှာစစ်အာဏာသိမ်းတာနဲ့အီသီယိုးပီးယားနိုင်ငံမှာရုတ်တရက်ဖြစ်ပေါ်ခဲ့တဲ့ကပ်ဘေးတွေဖြစ်ခဲ့ပါတယ်။အဲ့ဒီလိုပဋိပက္ခဖြစ်တဲ့နိုင်ငံတွေကိုကြည့်လိုက်မယ်ဆိုရင်အဲ့ဒီနိုင်ငံတွေကအစိုးရတွေဟာသူတို့ပြည်သူတွေရဲ့လိုအပ်ချက်ကိုမဖြစ်စည်းပေးနိုင်ဘူးဆိုတာတွေ့ရပါတယ်။အဲ့ဒီအစိုးရတွေဟာအာဏာကိုခွဲဝေအုပ်ချုပ်တာအများစုရဲ့အခွင့်အရေးကိုလေးစားလိုက်နာတာတွေမလုပ်ဆောင်ဘဲအကြမ်းဖက်တဲ့လမ်းစဉ်ကိုရွေးချယ်ခဲ့ကြပါတယ
်။ဒါဟာဘာလို့ပြနေတယ်လဲဆိုတော့ဒီပဋိပက္ခတွေရှိနေတဲ့တစ်ချိန်တည်းမှာပဲအဲ့ဒီရဲ့နောက်ဆက်တွဲဖြစ်ပေါ်လာတဲ့အကျိုးဆက်တွေကိုလူအခွင့်အရေးအဖွဲ့အစည်းတွေကမမျှတစွာလှုပ်ဆောင်ပေးကြရတဲ့အခြေအနေကိုရောက်သွားခဲ့တယ်လို့ USAID အကြီးအကဲဆမန်တာဘာဝါပြောပါတယ်။ဒါရီရဲ့အဖြေဟာနိုင်ငံရေးအရာဖြည့်ရှင်းတဲ့နည်းလမ်းဖြစ်ကြောင်းဒါကြောင့်လဲသမ္မတဘိုင်ဒန်ပြောသလိုအမေရိကန်ပြည်ထောင်စုနဲ့တခြားနိုင်ငံတွေအနေနဲ့တန်တမာရေးနည်းလမ်းကိုမစုံမနစ်လက်ကင်ထားလှုပ်ဆောင်ကြဖို့လိုအပ်ပါတယ်လို့ဆမ်မတာဘာဝါပြောပါတယ်။
Whenever a conflict develops or a climate shock puts people in harm's way, America will be there and will mobilize.
ပဋိပက္ခတွေဖြစ်တဲ့အခါဆိုးရတဲ့ရာသီဥတုတန်းခံကြရတဲ့အခါ American ကကူညီပေးသွားမှာဖြစ်တယ်လို့အကူအညီတွေရအောင်လဲလှုပ်ဆောင်ပေးသွားမှာပါ။ဒါပေမဲ့ပြောင်းလဲလာနေတဲ့ကမ္ဘာကြီးနဲ့အတူလိုအပ်ချက်တွေလည်းတိုးများလာနေတာကြောင့်အရင်တောင်းမှုတဲ့အကူအညီတွေပဲဆက်တောင်းခံပြီးပို့ပို့ပြီးများတဲ့ငွေကြေးထောက်ပံ့မှုတွေအချိန်ချင်းပေးနေခြင်းကနေမတူညီတဲ့ရလတ်ထွက်ပေါ်လာလိမ့်မယ်လို့မျှော်လင့်လို့မရနိုင်ပါဘူး
။ဒီပဋိပက္ခတွေအဆုံးတိုက်ရေးအတွက်တကဘာလုံးကတန်တမန်ရေးနီလန်းနဲ့ဝိုင်းဝန်းလှုပ်ဆောင်ကြဖို့လိုအပ်ကြောင်းတန်တမန်ရေးနီလန်းနဲ့အထေရှားမှုတွေကိုဒေသတွင်းထဲမှာမကဘဲကုလသမဂ္ဂအထိတည်ဆောင်ပြီးနှစ်ဦးနှစ်ဖက်အပြန်အလှန်လှုပ်ဆောင်တာအပြင်ဒီပဋိပက္ခတွေအဆုံးတက်ရေးအတွက်မဟာမိတ်ဖွဲ့ပြီးအားလုံးကဝိုင်းဝန်းလှုပ်ဆောင်ကြဖို့လိုအပ်ကြောင်း USAID အကြီးအကဲဆမန်တာပါဝါပြောကြားခဲ့ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင်ဟုတ်တဘူးနဲ့နည်းနည်းခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့သတင်းအချင်းချုပ်ကိုမတ်တိန်ဂီထက်ကပြောပြမှာပါ။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ဒုတိယသမ္မတကမလာဟဲရစ်စ်တို့ဟာတောင်ပိုင်းပြည်နယ်ဂျော်ဂျီယာကိုအင်ကန်နစ်မှာတွားရောက်ပြီးမဲပေးခွင့်ဆိုင်ရာဥပဒေပြည်ရေးကိစ္စအတွက်စီယုံခဲ့ကြပါတယ်။ရွေးကောက်ပွဲတွေမှာပြည်ထောင်စုအစိုးရရဲ့လုတ်ပိုင်ခွင့်ပို့ပြီးတော့ရရှိစီမဲ့မဲပေးခွင့်ဆိုင်ရာဥပဒေချမ်းဟာအထက်လွှတ်တော်မှာကြန့်ကြာနေတာဖြစ်ပါတယ်။လာမယ့်ရက်သက်တပတ်တည်းအတွင်းမှာပဲဥရောပတိုက်ရဲ့လူဦးရေရဲ့ထက်ဝက်လောက်ဟာကိုဗစ်အိုမီခရွန်ကူးစက်ခံရလိမ့်မယ်လို့ WHO ကျန်းမာရေးအဖွဲ့ကြီးကအင်ကန်နီမှာပြောဆိုသတိပေးပါတယ်။လက်ရှိကူးစက်မှုနှုန်းအတိုင်းဆိုရင်လာမယ့်တစ်လခွဲနှစ်လလောက်မှာဥရောပလူဦးရေရဲ့ထက်ဝက်ကျော်အိုမီခရွန်ကူးစက်ခံရမယ်လို့ WHO ရဲ့ဥရောပဆိုင်ရာညွှန်ကြားရေးမှူးကသတိပေးတာဖြစ်ပါတယ်။ဒေါ်အောင်ဆန်းစုကြည်ကိုစစ်ကောင်စီကတရားစွဲဆိုထောင်ချနေတာဟာဆိုရင်အာဆီယံချမှတ်ထားတဲ့အားလုံးပါဝင်တဲ့တွဲဆောင်ဆွေးနွေးမှုကနေဖဲထုတ်ဖို့ကြံစီမှုဖြစ်တယ်လို့ဥရောပသမ္မဂ EU ကအင်ကန်နစ်မှာပြောဆိုလိုက်တယ်လို့နော်ဝေနိုင်ငံကတော့လုံခြုံရေးကောင်စီဘက်ကမြန်မာအရေးဆက်လက်ဆောင်ရွက်ဖို့တွန်းအားပေးဆောင်ရွက်မယ်အကြောင်းပြောပါတယ်မြန်မာနိုင်ငံမှာထိုးစစ်တွေအတွင်းကလင်းငယ်တွေတေဆုံးထိခိုက်ဒဏ်ရာရတဲ့အပေါ်ကုလသမဂ္ဂကလင်းများရန်ပုံငွေအဖွဲ့ UNICEF ကကန့်ကွက်ရှုတ်ချထားပါတယ်ရှင်
။သတင်းချင်းချုပ်ကိုမတ်တင်ဂီထိုက်ကပြောပြသွားတာပါ။ဟုတ်တဘူးနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်နဲ့6နာရီကနေ9နာရီထိတင်ဆက်ခဲ့တာပါရှင်။ညပိုင်းရေဒီယိုရုပ်သံစီစဉ်ကိုတော့မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြည့်ရှုကြပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရဲမွန်ပါ။အတန်ဖန်းအင်ဂျင်နီယာကတော့ Jimmy Cook ပါရှင်။
ရုပ်သံအင်ဂျင်နီယာကတော့ Darius Smith ဖြစ်ပါတယ်။ VOE မြန်မာပိုင်းစီစဉ်ကတင်ဆက်နေတဲ့အစီအစဉ်လေးကိုကြည့်ရှုအားပေးကြတဲ့ကဘာတော်ကသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်။ BND ရဲ့အသွေးတွေကနေကြီးဝေးကြပါစီရှင်။ကျွန်မအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.